Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှိမြတ်နဲ့မေလ22ရက်တနင်္ဂနွေနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်ပေးနေပါပြီ။မြန်မာစံတော်ချိန်ည9:00ကနေ10:00အထိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုတော့လိုင်းနိုမီတာ32နဲ့လိုင်းနိုမီတာ51တို့အပြင်လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်နားဆင်နိုင်ကြသလို VOA မြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းဓာတ်ရိုက်နားဆင်လို့ရနိုင်ကြပါခင်ဗျာ။ဒီကနေ့မှာအစီအစဉ်မူဖြစ်နေကျွန်တော်ဇောင်းဝန်လိုင်းကဆောင်ရွက်ပေးသွားမှာပါဒီကနေ့အတွက်သောရရှင်တို့နားဆင်ကြရမယ်ထိတ်တန့်ရောက်သတင်းတွေမှာဆိုရင်တော့အမေရိကန်သမ္မတဂျိုးဘိုင်ဒန်ဂျပန်နိုင်ငံကိုရောက်သွားပါပြီဟိုနေ့ကအမေရိကန်မှာလျှက်စစ်ကားထုတ်မဲ့စက်ရုံတိဆောက်မယ်လို့ပြောပါတယ်ဩစတြေးလျဝန်ကြီးချုပ်အသစ်ကွတ်ထိတ်သီးဆွေးနွေးပွဲတက်မယ်လို့ပြောပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေအပြင်သတင်းပေးပို့ချက်တွေမှာဆိုရင်တော့
ကျွန်တော်မြန်မာနိုင်ငံနဲ့ညီပြီးတော့ထိုင်းနိုင်ငံပဲတဲကိုဝင်ရောက်လာလို့ပေါ့လေအထောက်ထားမယ်လို့ဖန်ဆီးခံရတာဒီ၄ရက်အတွင်းမှာ
ထိုင်းနိုင်ငံတဲကိုတရားမဝင်ဝင်ရောက်လာကြတဲ့မြန်မာနိုင်ငံသားတွေဖမ်းဆီးခံရတဲ့အကြောင်းသတင်းပေးပို့ချက်အပြည့်အစုံကိုဥစွာနားဆင်ကြရမှာပါ။အဲဒီနောက်မှာတော့မကြာသေးခင်ကကျင်းပသွားခဲ့တဲ့အမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲအပေါ်မြန်မာရေးသုံးသပ်သူတွေရဲ့အမြင်သဘောထားတွေကိုလည်းတင်ပြပေးသွားဖို့ရှိပါတယ်။နောက်ပိုင်းအပတ်စဉ်ကဏ္ဍတွေမှာဆိုရင်တော့ကမ္ဘာမြမမီဒီယာမြင်ကွင်းမြမပြမပေးစာကန္တာသတင်းတွေကသုတအစီအစဉ်နဲ့ထူးခြားစံပြသတင်းများကိုတင်ဆက်ပေးသွားကြမှာပါဒါတွေမတင်ဆက်ခင်အခုအရင်ဆုံးကတော့တင်းငွေတွေညအတွက်နောက်ဆုံးရရှိထားတဲ့သတင်းတွေကိုဥတမောင်တန်းနဲ့အကိုရနိုင်တို့ကတင်ပြပေးကြပါမယ်ခင်ဗျာ
အာရှခီးစဉ်ဒုတိယခီးတစ်ထောက်ဖြစ်အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာဂျပန်နိုင်ငံကိုဒီကနေ့တင်းငွေနေ့မှာရောက်ရှိသွားပါတယ်တောင်ကိုရီးယားနိုင်ငံကနေဂျပန်နိုင်ငံတိုချိုမြို့အပြင်ကယိုကိုဒါလီဒါစခန်းကိုရောက်ရှိခဲ့တာဖြစ်ပါတယ်။မနက်ဖြန်တနင်္လာနေ့မှာဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိရာနဲ့ဂျပန်ပြည်တို့ကိုသမ္မတဘိုင်ဒန်ကတွေ့ဆုံမှာဖြစ်ပါတယ်။အင်ကာနေ့မှာတော့ Quad လို့တည်ကြတဲ့ Australia, India, Japan တို့နဲ့ထိပ်သီးအစည်းအဝေးကိုတက်ရောက်မှာပါ။ဒီခီးစဉ်ဟာသမ္မတဖြစ်ပြီးတဲ့နောက်ဂျိုးဘိုင်ဒန်ရဲ့ပထမပူးဆုံးအာရှခီးစဉ်လည်းဖြစ်ပါတယ်။ဒီခီးစဉ်မှာမြောက်ကိုရီးယားကနျူကလ িয়ার စွမ်းရည်ရှိတဲ့ဒုံးကျည်ဓာတ်မဟုတ်ဘုံးကိုစမ်းသပ်ပြလိမ့်မလားလို့အမေရိကန်တာဝန်ရှိသူတွေကစိုးရိမ်နေကြပါတယ်။အထူးသဖြင့်သမ္မတဘိုင်ဒန်တောင်ကိုရီးယားရောက်နေတော့အဲဒီလိုစမ်းသပ်မှုဖြစ်ပေါ်လာမလားလို့ပူပန်ခဲ့ကြပေမဲ့မဖြစ်ခဲ့ပါဘူး။ဒါပေမဲ့ချိန်ချောက်မှုကတော့ရှိနေသေးပါပဲလို့အမေရိကန်အမျိုးသားလုံခြုံရေးအကြံပေးဂျိတ်ဆူလီဗန်ကသတင်းတောက်တွေကိုပြောပါတယ်။တကယ်လို့မြောက်ကိုရီးယားကောင်းဆောင်ကင်ဂျုံအန်းကရိုးသားမယ်ဆိုရင်တွေ့ဆုံဖို့ပြင်ဆင်ထားပါတယ်လို့သမ္မတဂျိုးဘိုင်ဒန်ကတောင်ကိုရီးယားနိုင်ငံခရီးမှာပြောခဲ့ပါတယ်။ဒါပေမဲ့မြောက်ကိုရီးယားကတော့တုံ့ပြန်မှုမရှိဘဲကိုဗစ်ကပ်နဲ့ပတ်သက်လို့အကူအညီပေးမယ်ကန့်လန့်ခဲ့တာတွေကိုလည်းပြည်လူပြုထားခဲ့ပါတယ်။အဆင့်1တောင်မရောက်သေးပါဘူးလို့အမျိုးသားလုံခြုံရေးအကြံပေးအရာရှိဂျိတ်ဆူလီဗန်ကသတင်းတောက်တွေကိုပြောခဲ့ပြီးသမ္မတဘိုင်ဒန်ကတော့စကလုံးတစ်လုံးပဲပြောစရာရှိပါတယ်လို့ဆိုပါတယ်။အဲ့ဒီစကလုံးကတော့ Hello ပဲဖြစ်ပါတယ်လို့ပြောပါတယ်။သမ္မတဂျိုးဘိုင်ဒန်ရဲ့3ရက်ကြာတောင်ကိုရီးယားနိုင်ငံခရီးစဉ်မှာဟွန်ဒေးကုမ္ပဏီကအမေရိကန်နိုင်ငံမှာ10ဘီလီယံတန်ဖိုးရှိမဲ့တက်စစ်ကားထုတ်လုပ်ရေးနဲ့အဲ့ဒီလုပ်ငန်းဆက်နွယ်တဲ့ဤပညာပိုင်းဆိုင်ရာနယ်ပယ်တွေမှာယင်းနီမြုပ်နှံဖို့သဘောတူလိုက်ပါတယ်။ဟွန်ဒေးကုမ္ပဏီဟာအမေရိကန်နိုင်ငံဂျော်ဂျီယာပြည်နယ်မှာဒေါ်လာ 5.5 ဘီလီယံတန်ဖိုးရှိတက်စစ်ကားဆက်ယုံနဲ့ဘက်ထရီဆက်ယုံကိုတည်မှာဖြစ်ပါတယ်။နောက်ထပ် 5 ဘီလီယံကိုတော့အလိုလျောက်မောင်းနိုင်တဲ့ကားတွေနဲ့တခြား AI လို့အတူသိကြတဲ့ညာရီတို့ဆိုင်ရာနီးပညာလုပ်ငန်းတွေမှာယင်းနီးမြုပ်နှံမှာဖြစ်တယ်လို့ဟွန်ဒေးကုမ္ပဏီရဲ့အလုံးမှုဆောင်အရာရှိယူဆန်ချန်ကသမ္မတဘိုင်ဒန်နဲ့အတူကြေညာခဲ့ပါတယ်။ရက်စစ်ကားတွေဟာကျွန်တော်တို့ရာသီဥတုဆိုင်ရာကြီးမန်းချက်တွေအတွက်ကောင်းပါတယ်။အလုပ်တွေအတွက်လည်းကောင်းပါတယ်။စီးပွားရေးလုပ်ငန်းတွေအတွက်လည်းကောင်းပါတယ်လို့သမ္မတဂျိုးဘိုင်ဒန်ကပြောပါတယ်။ဟွန်ဒေးရက်စစ်ကားဆက်ယုံဟာအလုပ်သမား 8,100 ခန့်ထားမှာဖြစ်ပြီးတစ်နှစ်ကိုကား3သိန်းထုတ်လုပ်မှာဖြစ်ပါတယ်။ဂျော်ဂျီယာပြည်နယ်အလာဘဲလ်မြို့မှာနောက်နှစ်အစောပိုင်းမှာစတင်တည်ဆောက်မှာဖြစ်ပြီး2025မှာစတင်ထုတ်လုပ်နိုင်မှာဖြစ်ပါတယ်။အမေရိကန်မှာယင်းနှိမ့်မြုပ်နှံတဲ့တောင်ကိုရီးယားကုမ္ပဏီတွေဟာသမ္မတအဖွဲ့ဝင်အလုပ်သမားတွေကိုခန့်ထားတဲ့လို့လည်းသမ္မတဂျိုးဘိုင်ဒန်ကတောင်ကိုရီးယားက Samsung ကုမ္ပဏီကိုတွားရောက်ဆင်မှာတိုက်တွန်းခဲ့ပါသေးတယ်။ဒါပေမဲ့အဲ့ဒီလိုခန့်ထားဖို့ကတော့ကုမ္ပဏီတွေဘက်ကဘာကတိကွက်မှပေးထားတာမရှိပါဘူး။ယူကရိန်းလွတ်တော်မှာတော့ပိုလန်သမ္မတအန်ဒရေဒူဒါကက တနင်္ဂနွေနေ့မှာမိန်ကွန်းပြောခြင်းအပြင်ရုရှားရဲ့ကျူးကျော်စစ်စားခဲ့ပြီးတဲ့နောက်လွှတ်တော်မှာစကားပြောတဲ့ပထမဦးဆုံးသောနိုင်ငံခြားကောင်ဆောင်ဖြစ်လာခဲ့ပါတယ်။ပိုလန်နိုင်ငံဟာယူကရိန်းဒုက္ခသည်နှစ်သန်းကျော်ကိုလက်ခံထားပါတယ်။ရုရှားနဲ့အပြစ်ခတ်ရဆက်ရေးသဘောတူညီချက်မရှိသလိုဘာမှလိုက်လျောတာလည်းမရှိပါဘူးလို့ယူကရိန်းရဲ့ညှိနှိုင်းရေးကောင်ဆောင်ကစနေနေ့ကပြောပါတယ်။ရု ဘူးအချိန်တချို့ခဏတာရန်နားလိုက်တာပဲဖြစ်မှာပါလို့ Make Halo Polo Yak ကပြောပါတယ်သူဟာတံပရဗိုလိုဒီမာဇယ်လန်စကီရဲ့အချံပေးတယောက်လည်းဖြစ်ပါတယ်မကြာမီကအမေရိကန်ကာကွယ်ရေးဝန်ကြီး Right Austin နဲ့အီတလီဝန်ကြီးချုပ်မာရီယိုဒရဂီတို့ကအပြစ်ခတ်ရဆက်ရေးလုပ်ဖို့တောင်းဆိုလိုက်တာနဲ့ပတ်သက်ပြီးယူကရိန်းရဲ့စိတ်ဆက်ညှိနှိုင်းရေးမှုကအခုလိုပြောလိုက်တာဖြစ်ပါတယ်။ယူကရိန်းရဲ့ဒွန်ဘတ်ဒေသမှာလူဟက်စ်နဲ့ဒိုနက်စ်နယ်နှစ်ခုပါရှိပါတယ်။ခရိုင်းမီးယားကျွန်းဆက်ကိုရုရှားက2014ခုနှစ်မှာသိမ်းပိုက်လိုက်ပြီးကတည်းကအဲဒီနယ်နဲ့နယ်မှာခွဲထွက်ရေးသမားတွေကယူကရိန်းစစ်တပ်ကိုစတင်တိုက်ခိုက်လာခဲ့တာပါ။ဒွန်ဘတ်ဒေသအခြေအနေကအလွတ်အလွန်ကိုခက်ခဲလာပါတယ်လို့စနေနေ့ညမင်ကုန်းမှာတမ်ပရဇယ်လန်စကီကပြောပါတယ်။အောင်ပွဲကခက်ခဲပါလိမ့်မယ်။တိုက်ပွဲထဲမှာသွေးထွက်တန်ယူတွေကြီးမားပါမယ်။ဒါပေမဲ့အဆုံးသတ်ဟာတန်တမာရေးအရာပဲဖြစ်လာလိမ့်မယ်လို့သူယုံကြည်တဲ့အကြောင်းတမ်ပရဇယ်လန်စကီကတောက်ကြနေတုန်းကလည်းပြောခဲ့ပါတယ်။အော်စတြေးလျရဲ့မူဝါဒအပြောင်းလဲတွေကိုပြောဖို့ဂျပန်နိုင်ငံမှာကျင်းပမဲ့ Quad Call လေးနိုင်ငံထိပ်သီးအစည်းအဝေးကိုတက်ရောက်မဲ့အစီအစဉ်ရှိတယ်လို့အသက်တက်လာမဲ့ဝန်ကြီးချုပ်အန်တိုနီအယ်ဘနစ်ကတနင်္ဂနွေနေ့ကပြောလိုက်ပါတယ်။လေးနိုင်ငံအဖွဲ့မှအမေရိကန်၊အိန္ဒိယ၊ဂျပန်နဲ့ဩစတြေးလျနိုင်ငံတို့ပါဝင်ကြပါတယ်။လေးနိုင်ငံခေါင်းဆောင်တွေရဲ့စီဝေးကဩစတြေးလျရဲ့လုံးဝဦးစားပေးဖြစ်ပါတယ်။အစိုးရအပြောင်းလဲသတင်းစကားကိုကမ္ဘာ့ဒီစီဝေးကတဆင့်ပါနိုင်ပါတယ်။မူဝါဒအပြောင်းလဲတချို့ရှိပါမယ်။အထူးသဖြင့်ရာသီဥတုအပြောင်းလဲနဲ့ပတ်သက်ပြီးကမ္ဘာနဲ့ဘလို့အလုပ်လုပ်မယ်ဆိုတဲ့ကျွန်တော်တို့ရဲ့မူဝါဒဖြစ်ပါတယ်လို့ဆစ်ဒနီမြို့ကကော်ဖီဆိုင်တစ်ဆိုင်မှာလွှတ်တော်အမတ်တွေသူ့ကိုထောက်ခံသူတွေနဲ့တွေ့ဆုံခဲ့တဲ့တရင်တော်တွေကိုဝန်ကြီးချုပ်အသိကပြောလိုက်ပါတယ်မနက်ဖြန်တနင်္လာနေ့မှာသူ့အပါအဝင်လေးပါပါတီရဲ့အစိုးရအဖွဲ့ဝင်၅ယောက်ကကျန်းသစ်စာချိန်ဆကြမှာဖြစ်ကြောင်းမစ္စတာအန်တိုနီအယ်ဘနစ်ကပြောပါတယ်
အန်တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1953ညာလိုင်းဒိုမီတာ25 kHz 1783ညာလိုင်းဒိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 15ထုတ်လွှင့်ပေးနေပါတယ်ရှင
်တနင်္ဂနွေနေ့ညာပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကျွန်တော်ရန်တိုင်းကဆက်ပြီးတော့ခြေညာပေးသွားမှာဖြစ်ပါတယ်ကမ္ဘာတစ်ပတ်မှာ monkey pox လို့ခေါ်တဲ့နောက်ကနေကူးစက်တဲ့ကြောက်ရွံ့တာတွေပေါ်ပြီးတော့ဖြစ်များလာနိုင်မယ်လို့ခန့်မှန်းကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ကပြောလိုက်ပါတယ်။မနေ့စနေနေ့ကအထိ WHO အဖွဲ့ဝင်နိုင်ငံတွေထဲကဒီရောဂါဖြစ်လေမရှိတဲ့နိုင်ငံ12နိုင်ငံမှာဒီရောဂါဖြစ်နေတဲ့သူ62ယောက်နဲ့ရောဂါဖြစ်နေတယ်လို့သံသယရှိသူ28ယောက်ရှိတယ်လို့ WHO ကပြောပါတယ်။နိုင်ငံတွေအတွက်ဒီရောဂါကူးစက်ပြန့်နှံ့မှုတွေမဖြစ်အောင်ဘယ်လိုထိန်းချုပ်ရမလဲဆိုတာကိုနောက်ထပ်လမ်းညွှန်မှုတွေနဲ့အကြံပြုချက်တွေကိုလာမယ့်ရက်ပိုင်းတွေအတွင်းမှာထုတ်ပြန်သွားမယ်လို့လည်း WHO ကပြောပါတယ်။ရရှိထားတဲ့သတင်းအချက်အလက်တွေကတော့ယောဂလက္ခဏာပြတဲ့သူတွေနဲ့လူချင်းအနီးကပ်ထိတွေ့ဆက်ဆံမှုရှိတဲ့သူတွေကြားလူချင်းချင်းကူးစက်မှုတွေရှိတယ်လို့ဖော်ပြနေကြောင်း WHO ကပြောပါတယ်။မြောက်ကနေကူးစက်တဲ့ကြောက်ယောဂဟာပုံမှန်အားဖြင့်တော့ယောဂသိပ်ပြင်းထန်နေမှရှိပဲအာဖရိကအနောက်ပိုင်းနဲ့အလယ်ပိုင်းနိုင်ငံဒေသတွေမှာဖြစ်လေရှိတာပါ။ဒီယောဂဟာအနီးကပ်နေထိုင်သူတွေကြားမှာကူးစက်တတ်တာကြောင့်တီးကြခွဲနေတာတွေနဲ့တကူရေးပတ်ဝန်းကျင်သက်ရှင်းမှုလှုပ်ခြင်းအပြင်ယောဂါကိုအတော်လေးအလွယ်တကူထိန်းချုပ်နိုင်တာဖြစ်ပါတယ်။အခုလောလောဆယ်ကူးစက်မှုတွေဖြစ်နေပုံရတာကတော့လိန်ကနေတဆင့်ကူးစက်ပုံရတယ်လို့ WHO ရဲ့ကူးစက်ယောဂါဆိုင်ရာကျွမ်းကျင်သူ David Heyman က Rider သတင်းဌာနကိုပြောပါတယ်ခင်ဗျာ။မြောက်ကိုရီးယားနိုင်ငံမှာဆယ်နှစ်ပတ်ကာလအတွင်းပထမဆုံးအကြိမ်ဖြစ်တဲ့နေ့စဉ်အဖျားယောဂါဖြစ်သူဦးရေဟာ2000အောက်ကိုကျဆင်းခဲ့တယ်လို့မြောက်ကိုရီးယားအစိုးရပိုင်းသတင်းမီဒီယာကပြောလိုက်ပါတယ်။မြောက်ကိုရီးယားမှာပထမဆုံးအကြိမ်အတည်ပြုထားတဲ့ COVID-19 ရောဂါကူးစက်မှုကိုထိန်းချုပ်ဖို့လှုပ်ဆောင်ခဲ့ပြီးတဲ့နောက်အကောင်အဖက်ကဦးတည်နေတယ်လို့မြောက်ကိုရီးယားဘက်ကပြောပါတယ်။ပြီးခဲ့တဲ့မေလ12ရက်နေ့က COVID-19 ကျရောက်တယ်လို့ကြေညာလိုက်တဲ့အတွက်ကာကွယ်ဆေးတွေ၊ကျန်းမာရေးအခြေခံစောင့်အုံတွေအလုံးလောက်မရှိတာနဲ့သားနေရိတ်ခါပြဿနာကြုံရလာနိုင်ခြေတွေကြောင့်မြောက်ကိုရီးယားအတွက်စိုးရိမ်မှုတွေတိုးလာခဲ့ပါတယ်။ မြောက်ကိုရီးယားနိုင်ငံဟာပြည်ပကအကူအညီကိုလက်မခံသလိုနယ်စပ်ကိုပိတ်ပြီးတရားဝင်စည်းရုံးစရာတွေနဲ့ပတ်သက်ပြီးတရားအတည်ပြုနိုင်ဖို့အတွက်ကိုလည်းခွင့်မပြုပါဘူး။သိရသလောက်တော့မြောက်ကိုရီးယားနိုင်ငံမှာကိုဗစ်ဆန်းသက်တဲ့ကိရိယာတွေအလုံးလောက်မရှိတဲ့အတွက်ဗိုင်းရပ်စ်ကူးစက်သူဦးရေစုစုပေါင်းဘလောက်ရှိတယ်ဆိုတာကိုအတည်မပြုနိုင်ပဲမြောက်ကိုရီးယားအာဏာပိုင်တွေဟာအဲ့ဒီအစားအပြားလက္ခဏာရှိသူဘလောက်ရှိတယ်လို့ပြောနေတဲ့အတွက်ကိုဗစ်ရောဂါဘလောက်အတိုင်းအတာအထိဖြစ်တယ်ဆိုတာပြောဖို့ခက်တယ်လို့ကြေညာသူတွေကပြောပါတယ်ဒီနေ့မှာတော့နောက်ထပ်အဖျားယောဂလက္ခဏာရှိသူ 38,600 နဲ့သေဆုံးသူ2ဦးရှိတယ်လို့အစိုးရပိုင်း KCNA သတင်းကပြောပါရယ်ဖျားနာတဲ့သူ 2.6 သန်းတည်းက2သန်းကျော်ပြန်နေကောင်းနေပြီးတော့သေဆုံးသူ68ယောက်ရှိတယ်လို့လည်း KCNA သတင်းကပြောပါရယ်ခင်ဗျာအာဖဂန်နစ္စတန်နိုင်ငံကထိတ်တန်းသတင်းရုပ်သံလိုင်းတွေကအမျိုးသမီးသတင်းတင်ဆက်သူတွေဟာဒီနေ့တနင်္ဂနွေနေ့မှာတော့သူတို့ရဲ့မျက်နှာတွေကိုဖုံးပြီးတော့သတင်းတင်ဆက်ခဲ့ကြပါရယ်မျိုးသမီးသတင်းကြီးညာသူတွေအနေနဲ့ရုပ်သံကနေသတင်းတွေတင်ဆက်တဲ့အခါမှာမျက်နှာကိုဖုံးထားဖို့တာလီဘန်တွေဘက်ကအမိန့်ထုတ်ခဲ့တာကိုမလိုက်နာဘဲအာခံပြီးတရက်အကြာမှာတော့အခုလိုပြန်ပြီးတော့မျက်နှာတွေကိုဖုံးလိုက်တာဖြစ်ပါတယ်။တာလီဘန်တွေဟာမနစ်ကအာဏာရခြင်းကစပြီးတော့လူမှုအသိုင်းအဝိုင်းပေါ်မှာကန့်သတ်ချက်တွေအတော်များများချမှတ်ခဲ့ပြီးတော့အိမ်တဲကအများစုကတော့အမျိုးသမီးတွေနဲ့မိန်းကလေးတွေရဲ့အခွင့်အရေးနဲ့ပတ်သက်ပြီးတော့အစ္စလာမ်ဘာသာရဲ့တင်းကျပ်တဲ့စီးကပ်တွေကိုလိုက်နာဖို့အဓိကအလေးပေးခဲ့တာဖြစ်ပါတယ်။အခုလာစောပိုင်းကတော့အာခန်ရဲ့ဘာသာရေးကောင်းဆောင်ဟေဘတူလာအခွန်ဇာဒါကအမျိုးသမီးတွေအနေနဲ့အများပြည်သူမြင်ကွင်းမှာမျက်နှာအပါဝင်တစ်ကိုယ်လုံးကိုအပြစ်ကထားဖို့အမိန့်ထုတ်ပြန်ခဲ့ပါတယ်။အာခန်ဆိုရဝန်ကြီးဌာနကလည်းအမျိုးသမီးသတင်းကြေညာသူတွေအနေနဲ့ဒီအမိန့်ကိုနိုင်နာဖို့ကိုအမိန့်ထုတ်ခဲ့ပါတယ်။ဒါပေမဲ့အမျိုးသမီးသတင်းကြေညာသူတွေကတော့မနေ့ကအဲ့ဒီအမိန့်ကိုမလိုက်နာဘဲသတင်းကြေညာရတဲ့အချိန်မှာသူတို့ရဲ့မျက်နှာတွေကိုမကာဘဲကြေညာခဲ့ပြီးဒီကနေ့မှာတော့ပြန်ပြီးတော့ကာခဲ့ကြတာဖြစ်ပါတယ်ခင်ဗျာ။ပြင်းထန်တိုက်စစ်မှုကီလီယန်အမ်ဘာပေဟာ PSG တင်းနဲ့စာချုပ်သက်တမ်းတိုးပြီးတော့အသင်းမှာဆက်နေသွားဖို့သဘောတူလိုက်ပါပြီ။အမ်ဘာပေကိုလာမယ့်2025ခုနှစ်အထိစာချုပ်သက်တမ်းထပ်တိုးလိုက်တယ်လို့ PSG တင်းကလည်းမနေ့စနေနေ့ကကြေညာပါတယ်။အမ်ဘာပေကလည်းသူ့အနေနဲ့ PSG နဲ့စာချုပ်သက်တမ်းထပ်တိုးဖို့ရွေးချယ်လိုက်ပြီးအဲ့ဒီအတွက်လည်းဝမ်းသာကြောင်းသူ့အနေနဲ့သူမွေးဖွားကြီးပြင်းခဲ့တဲ့ပြင်သစ်နိုင်ငံမှာဘောလုံးဆက်ကစားအောင်မှာဖြစ်တဲ့အတွက်ဝမ်းသာတယ်လို့လည်းဆက်ပြောပါတယ်။ဒီမတိုင်ငယ်စောပိုင်းတုန်းကတော့ Real Madrid အသင်းကသူ့ကိုခေါ်ဖို့အတွက်ပြင်မှတ်ထားနေတာဖြစ်ပြီး Mbappe ကလည်းသူ့အနေနဲ့ Real Madrid မှာတစ်ချိန်ချင်းကစားခြင်းနဲ့ဆိုပြီးတော့ပြောထားဘူးပါတယ်။ဒါပေမဲ့အခုလို PSG နဲ့စာချုပ်သက်တမ်းတိုးလိုက်တဲ့အတွက် Real Madrid ကိုပြောင်းမယ်လို့စောပိုင်းကသတင်းထွက်နေတာကြီးလဲအခုခါမှအဆုံးသတ်သွားခဲ့ပြီဖြစ်ပါတယ်။နောက်ထပ်အောက်သားသတင်းတစ်ခုမှာတော့ဗီယက်နမ်နိုင်ငံမှာကျင်းပနေတဲ့အရှေ့တောင်အာရှအောက်သားပြိုင်ပွဲမြို့သားဘောလုံးပွဲရဲ့တတိယနေရာလူပွဲမှာတော့ Indonesia ကမလေးရှားကို Penalty နဲ့နိုင်ပြီးတော့တတိယရသွားပါတယ်မိနစ်90မှာတစ်ဖက်တစ်ကိုယ်စီတည်ကြနေတာကြောင့် penalty ခံကြတာမှာ Indonesia ကမလေးရှားကို4-3နဲ့နိုင်ပြီးတော့တတိယရသွားတာဖြစ်ပါတယ်ခင်ဗျာ
The Voice of America ဒီနေ့ညအတွက်နောက်ဆုံးရရှိထားတဲ့သတင်းတွေကိုဦးတမောင်တန်းနဲ့ကိုရနိုင်တို့တင်ပြပေးခဲ့ကြတာပါခင်ဗျာ View America အတန်းကနေတင်းငွေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လင်းပေးနေတာပါအခုတော့သတင်းပေးပို့ချက်တွေကိုတင်ပြပေးဖို့အလဲရောက်လာပြီးမို့ပထမဦးဆုံးတော့ထိုင်းနိုင်ငံအတွင်းမြန်မာရွှေပြောင်းအလုပ်သမားတွေအဖမ်းခံရတဲ့သတင်းနဲ့ဆက်ပါမယ်။ထိုင်းနိုင်ငံနဲ့မလေးရှားနိုင်ငံတို့မှာအလုပ်ကင်ရှာဖွေလိုကြတဲ့မြန်မာတွေဟာထိုင်းမြန်မာနယ်စပ်တွေကတဆင့်အခုရက်ပိုင်းနေ့စဉ်အစုလိုက်အပြုံလိုက်ဝင်လာနေကြဆဲဖြစ်ပြီးထိုင်းနိုင်ငံတဲကပြည်နယ်လေးခုမှာ၄ရက်အတွင်းမြန်မာ900နီးပါးဖမ်းဆီးခံခဲ့ကြရပါတယ်။ဒီအကြောင်း VOA သတင်းတောက်မှအေးအေးမှကသတင်းပေးပို့ထားပါတယ်ခင်ဗျာ။
ထိုင်းနိုင်ငံတဲကိုအလုတ်ကန်ရှာဖွေဖို့လာကြတဲ့မြန်မာတွေနဲ့ထိုင်းနိုင်ငံကနေတဆင့်မလေးရှားနိုင်ငံထိသွားပြီးအလုတ်လုတ်ကန်ကြမဲ့မြန်မာတွေဟာထိုင်းမြန်မာနယ်စပ်တွေကနေအဆက်မပြတ်ဝင်ရောက်လာနေဆဲဖြစ်ပြီးမေလ19ရက်နေ့ကနေ22ရက်နေ့အထိ၄ရက်အတွင်းမြန်မာနိုင်ငံသား900နီးပါးအဖမ်းခံရကြောင်းရောင်ကြီးဥလုသမားအဖွဲ့ကအလုတ်သမားရေးလှုပ်ရှားသူဦးမိုးကျော်ကအခုလိုပြောပါတယ
်။တို့မြန်မာနိုင်ငံတွေကနေပြီးတော့ထိုင်းနိုင်ငံပဲထဲဟူဝင်ရောက်လာလို့ပေါ့လေထောက်ထားမယ်လို့ဖက်စီခံရတာဒီ၄ရက်အတွင်းမှာ900နီးပါးလောက်ရှိရပေါ့ဒါကျွန်တော်တို့ဒီစနေ့မှာဆိုလို့ရှင်မဲဆိုင်တက်မှာတစ်နေ့ရောက်ဖမ်းခံရရှိတယ်မနေ့ကတော့မြောက်ဝီဘက်ကနေလာပြီးတော့ထိုင်းနိုင်ငံကမ်ပပစ်ဖျံနေကိုဝင်လာတဲ့မြန်မာ35ယောက်ဖမ်းခံရရှိတယ်ဒီမေလ20ရက်နေ့ကပဲကချမပူရီနဲ့ပရာဂျွတ်ဖျံတံပီနယ်ထဲမှာ294ယောက်ဖမ်းပြီးပါဆယ်အာဒီမေလ19ရက်နေ့ကပဲမောတော်ပရာကျွတ်နယ်စပ်မှာမလေးချောင်းကိုခွင့်ရရမယ်မြန်မာ359ယောက်ဖမ်းဆီးတာလေကျွန်တော်ခံရတာလေသိရှိရပါတယ်အဲဒါကြောင့်မလို့၄ရက်အတွင်းမှာထိုင်းနိုင်ငံလေးကိုဝင်ရောက်တဲ့ အဲလူ900နီးပါးလောက်ကိုခန့်ခံတယ်လူပြောလို့ရပါတယ်ဟုတ်တယ်ပ
ါဖန်စီခံရတဲ့မြမာတွေဟာလူပုံကူးတဲ့ပွဲစားတွေကိုအခကျင်းဝင်အများပြားပေးရပြီးမြမာပြည်မှာအိနေချန်တွေရောက်ချပေါင်နှံတာတွေနဲ့အတိုးများစွာပေးပြီးငွေချေးလာခဲ့ကြတဲ့သူတွေများပါတယ်အခုဆိုရင်လူပွဲစားတွေကိုပေးရတဲ့ငွေချေးကမြမာကျပ်ငွေ10သိန်းကနေ18သိန်းနဲ့ညီမျှတဲ့ထိုင်းဘတ်ငွေ18,000ကနေ3,000လောက်ထိပေးပြီးလာခဲ့ကြတာလို့လည်းဦးမိုးကျော်ကဆိုပါတယ်အဲ
့တော့ကုန်ကြစိတ်တွေအနေနဲ့လည်းကျွန်တော်တို့ဒီကနေပြီးတော့ဖန်စီမိတဲ့သူတွေကိုကယ်ရီဗီနဲ့ဖန်စီမိတဲ့ရှေကောင်းလူသမားတွေကိုပေါ့မင်းများနဲ့ခါကြတယ်လေအာဒီကုန်ကြစိတ်ကလည်းအာ18,000ကနေပြီးတော့3,000အထိကိုဟာဒီကုန်ကြတာတွေကိုဘတ်3,000ထိကုန်ကြတာကိုတွေ့ရတယ်ဆိုတော့ကျတော့အခုချိန်ကြီးလေအခုအာဒီ2022ခုနှစ်မေလအဲမှလည်းစတိုက်စုစုပဲဖန်ခံတယ်ခုရပိုင်းတွင်းမှာတော့900လောက်ဖန်ခံတယ်ဆိုတော့အစုလိုက်အပြင်ဝင်လိုက်ကဆက်ပြီးငောင်းနေသေးတယ်လို့ဒီလိုပြောလို့ရပါတယ်ဗ
ျပြီးခဲ့တဲ့နှစ်2021ခုနှစ်ထဲမှာအထောက်ထားမဲ့နိုင်ငံသားအလို့သမား6,000ကျော်အဖမ်းခံရတယ်ဆိုပြီးရှေ့ပြောင်းလို့သမားရေဆောင်ရွက်နေတဲ့အဖွဲ့တွေကဆိုပါတယ်ဒီထဲမှာတော့မြန်မာနိုင်ငံသားတွေကအများဆုံးဖြစ်ပါတယ်2022ခုနှစ်နှစ်ဆကနေမေလအထိတော့မြန်မာရွှေပြောင်းလို့သမား1,000ခွဲလောက်အဖမ်းခံနိုင်ရပါတယ်ထိုင်းနိုင်ငံမှာကိုဗစ်ကပ်ရောဂါထိန်းချုပ်ဖို့အတွက်ပါဝင်နေဆက်ဒေသတွေကနေလူပုံကူးသူတွေနဲ့တရားမဝင်ဝင်ရောက်လာသူတွေကိုတင်းတင်းကြပ်ကြပ်စစ်ဆေးဖို့နဲ့လုံခြုံရေးတပ်ဖွဲ့တွေအနေနဲ့နေဆက်ဒေသမှာပုံမိုကင်းလက်စစ်ဆေးမှုတွေလုပ်ကြဖို့ထိုင်းအစိုးရကပြည်내အသီးသီးကအုပ်ချုပ်ရေးမှုတွေကိုဖေဖော်ဝါရီလတည်းကညွှန်ကြားထားတာကြောင့်အဖမ်းဆီးတွေကိုဇက်တိုက်လုပ်နေတာလည်းဖြစ်ပါတယ်ရှင
်။မအေးအေးမှတရင်ပြပို့ခဲ့တာပါခင်ဗျာ။တော်ရချင်တို့ခုနားဆင်နေကြတာကတော့ပြည်ပြည်မြန်မာပိုင်းအစီအစဉ်နဲ့တင်းငင်တွေနဲ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်။အခုဆက်ပြီးတော့မကြသေးခင်ကကျင်းပခဲ့တဲ့အမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲအပေါ်တုံ့တက်ချက်ကိုလည်းတင်ပြပေးပါဦးမယ်။အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့မှာနေ့ရက်ကြာကျင်းပခဲ့တဲ့အမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲမှာမြန်မာအရေးဆွေးနွေးပြောဆိုမှုတွေနဲ့ပတ်သက်လို့အပြည့်သဘောဆောင်ကြိုဆိုကြတဲ့သူတွေရှိသလိုအဝေးကစီဝဘွဲကနေမြန်မာစစ်ကောင်စီအပေါ်တိကျပြတ်သားတဲ့အရေးယူမှုတွေချမှတ်ဆောင်ရွက်မဲ့အစီအစဉ်သစ်တွေထွက်ပေါ်မလာတဲ့အပေါ်အမလို့အမရဖြစ်သူတွေလည်းရှိပါတယ်။အမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲပေါ်တုံ့ပြန်ပြောဆိုမှုတွေကိုစူးစီးတင်ပြပေးသွားပါမယ်ခင်ဗျာ။ဝါရှင်တန်ဒီစီမြို့မှာမေလ12ရက်ကနေ13ရက်နေ့ထိကျင်းပခဲ့တဲ့ဒီအမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲအပြီးမြန်မာနိုင်ငံအတွင်းအကြမ်းဖက်တိုက်ခိုက်မှုတွေချက်ချင်းရပ်ဆိုင်းပြီးနိုင်ငံအကျဉ်းသားတွေလွတ်ပေးဖို့အချက်28ချက်ပါပူးတွဲကြေညာချက်မှာမြန်မာအရေးနဲ့ပတ်သက်လို့ထည့်သွင်းဖော်ပြခဲ့ပါတယ်။ဒါ့အပြင်လက်ရှိကြုံနေရတဲ့မြန်မာနိုင်ငံရဲ့အကြတဲ့အခြေအနေတွေပေါ်မှာလည်းအလွန်အမင်းစိုးရင်ကြောင်းနဲ့ဒီအကြတဲကိုငြိမ်းချမ်းစွာအပြေထွန်းနိုင်ဖို့အာဆီယံအထူးကိုယ်စားလှယ်ကတဆင့်အာဆီယံရဲ့ကြိုးပမ်းနေမှုအပေါ်မှာထောက်ခံအားပေးတယ်လို့လည်းအမေရိကန်နဲ့အာဆီယံခေါင်းဆောင်တွေရဲ့ကြေညာချက်မှာဖော်ပြခဲ့ပါတယ်။မြန်မာစစ်ကောင်စီဘက်ကတော့ဒီပူးတွဲထုတ်ပြန်ချက်ပါအပိုက်26မှာဖော်ပြထားတဲ့မြန်မာအရေးကိစ္စဟာအာဆီယံဗြိတိန်ရှင်ကိုချိုးဖောက်ရရောက်တယ်ဆိုပြီးပြည်မြင့်ထဏကန့်ကွက်ခဲ့ပါတယ်မြန်မာအရေးနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုရဲ့ရည်တည်ဆောင်ရွက်မှုအပေါ်ကျေနပ်အားရမှုရှိတယ်လို့ NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရရဲ့အာဆီယံဆိုင်ရာအထူးသမကြီးဥပိုလ်လက်တင်က VOA ကိုပြောပါတယ
်ဒီညီလာခံမှာထွက်ပေါ်လာချက်ဒီမှာတော့နှစ်ပိုင်းသုံးသပ်လို့ကြည့်ရမှာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုဘက်ကတော့ကျွန်တော်မြန်မာနိုင်ငံအရေးနဲ့ပတ်သက်လို့အမြဲတမ်းထောက်ခံခဲ့တဲ့နိုင်ငံတစ်ခုဖြစ်တာနဲ့အညီကျွန်တော်မြန်မာပြည်သူတွေရဲ့နှွေဦးတော်လှန်ရေးတစ်ခုလုံးကိုတော်၎င်းကျွန်တော်ဒီစစ်ကောင်စီဆန့်ကျင်ရေးအားစုအလုံးရဲ့ဆောင်ရွက်ချက်တွေကိုအတိမတ်ပြုတဲ့အနေနဲ့ဒါဆက်ပြီးတော့တည်ငြိမ်ငြိမ်ခိုင်ခိုင်မာမာရှိတယ်ဆိုတော့သက်တည်ပြတဲ့ပွဲဖြစ်တယ်လို့ကျွန်တော်သုံးသပ်ရမှာဖြစ်ပါတယ်
အာဆီယံအဖွဲ့အနေနဲ့ကတော့ဖွဲ့စည်းပုံအရအဖွဲ့ဝင်နိုင်ငံတနိုင်ငံရဲ့အရေးကိစ္စတွေကိုပြပြသားသားဝေဖန်ပြောဆိုတာမျိုးဖြစ်လာဖို့ခဲရင်လေလို့လည်းဥပိုလ်လာတင်ကသုံးသပ်ပါတယ်
။အာဆီယံချာတာရဒီပင်နဲ့ consensus ဖြစ်မှသာလျှင်အရေးကြီးတဲ့ဆုံးဖြတ်ချက်တစ်ခုကိုချမှတ်နိုင်မယ်။ဒါမှမဟုတ်လက်ရှိချမှတ်ထားတဲ့ဆုံးဖြတ်ချက်တွေကိုပြင်ဆင်နိုင်မယ်ဆိုတဲ့အခါကျတော့အာဆီယံအသင်းများဘက်ကတော့ကျွန်တော်တို့အများကြီးအရင်နှုန်းတွေကမမျော်လင့်ခဲ့တယ်လို့ညွန်လင့်ထားတာလည်းမရှိပါဘူးခင်ဗျ။ဘာကြောင့်လဲဆိုတော့သူ့ရဲ့ဖွဲ့စည်းပုံဆိုင်ရာအားနည်းချက်တွေကိုမပြင်ဆင်သေးသမျှကာလပတ်လုံးနောက်ကျွန်တော်တို့လက်ရှိသဘောထားကွဲပြားပြီးတော့ရပ်တည်နေပေမဲ့လို့အသင်းအဖွဲ့အနေနဲ့ဆက်ပြီးတော့ရပ်တည်ခြင်းကြတဲ့သဘောထားတွေကြောင့်အာဆီယံအနေနဲ့တော့ဘယ်တော့မှပြတ်သားတဲ့တိကျပြီးတော့လက်တွေ့ထိရောက်နိုင်တဲ့ဆုံးဖြတ်ချက်မျိုးကိုချမှတ်ဆောင်ရွက်သွားနိုင်မယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်
ဖီလ်ရောဘတ်ဆန်ဟာ HRW လူခွင့်ရေးစောင့်ကြည့်အဖွဲ့ရဲ့အာရှရေးရာလက်ထောက်ညွှန်ကြားရေးမှူးတူဖြစ်ပါတယ်။သူကဒီထိပ်သီး CEO ဘက်ကနေမြမအရေးနဲ့ပတ်သက်လို့တိုးတက်မှုရှိလာစေမယ့်ဆုံးဖြတ်ချက်မျိုးမချနိုင်ခဲ့ဘူးလို့ပြောပါတယ်။
I think the US ASEAN summit did very little to move the ball forward on the Burma situation.
ဒီမှာရင်းနဲ့ပတ်သက်လို့အတွေ့အကြုံကျွန်တော်မထင်ပါဘူး။အာဆီယံခြေကံပူးပေါင်း၅ချက်ကလည်းအခုအချိန်ထိဆက်ရှိနေပါသေးတယ်။ဒါတွေကိုတကယ်အကောင့်တဲဖော်မယ်မဖော်ဘူးဆိုတာလည်းမသိရသေးပါဘူး။မြန်မာစစ်တပ်ဘက်ကလည်းဒါကိုအကောင့်တဲဖော်ဖို့စိတ်ဝင်စားပါဘူး။အာဆီယံအနေနဲ့ဒီမူပေါင်း၅ချက်ကိုဆက်ပြီးလှုပ်ဆောင်ဖို့နဲ့အာဆီယံအထူးကိုယ်စားလှယ်ရဲ့အခမ်းကဏ္ဍဆက်ပြီးရှိနေဖို့အတွက်ဒီထိပ်သည့်အစည်းအဝေးမှာအမေရိကန်ကအာဆီယံကိုထပ်မံထောက်ခံပေးလိုက်ပါတယ်။ဒါပေမဲ့ခက်တာကဓာရီလှုပ်ဆောင်လာဖို့အတွက်ဖိအားပေးလှုပ်ဆောင်တဲ့အချက်တော့မတွေ့ရပါဘူး
။အထူးသဖြင့်တော့အာဆီယံနဲ့စစ်ကောင်စီအကြီးအကဲအကြသဘောတူညီမှုရရှိထားတဲ့အာဆီယံမူပေါင်း၅ချက်ကိုစစ်ကောင်စီဘက်ကလိုက်နာဆောင်ရွက်ဖို့ပြက်ကွက်နေတယ်ဆိုတဲ့အချက်ကိုသူကထောက်ပြပြောဆိုပါတယ်။
The reality is that the five-point consensus is going nowhere because the Myanmar military junta doesn't want it.
ဒီအာဆီယံအခြေခံမူပေါင်း၅ချက်အကောင့်ထဲဖော်နိုင်ခြင်းမရှိတာကလည်းမြန်မာစစ်တပ်ဘက်ကလက်တွေ့လှုပ်ဆောင်လို့တဲ့ဆန္ဒမရှိတဲ့အတွက်ဖြစ်ပါတယ်။မြန်မာနိုင်ငံဆရာကုလသမဂ္ဂအထူးကိုယ်စားလှယ်လို့စစ်တပ်ကမကြိုက်တဲ့သူတွေကိုဒီအစည်းအဝေးမှာတက်ခွင့်မရအောင်လဲစစ်ကောင်စီဘက်ကအဖွဲ့အတွင်းထဲမှာသူတို့ရရှိထားတဲ့ဗီဒီယိုအာဏာကိုသုံးပြီးကန့်ကွက်နေတာမျိုးတွေရှိပါတယ်။ဒါကြောင့်အခုချိန်မှာအဲ့ဒီအခြေခံမူပေါင်း၅ချက်ကိုအခြေခံကြကြပြန်လဲသုံးသပ်ကြည့်ဖို့လိုနေပြီလို့ကျွန်တော်ထင်ပါတယ်။ပြီးတော့အာဆီယံထဲမှာထိတ်ကနေဥဆောင်လှုပ်ဆောင်နေတဲ့နိုင်ငံတွေကစစ်တပ်ကိုဖိအားပေးကြဖို့လိုပါတယ်။အဲ့ဒီလိုမှမဟုတ်ရင်တော့အာဆီယံဟာလက်တွေ့မှာဘာမှတိုးတက်ပြောင်းလဲမှုရှိအောင်မလှုပ်ဆောင်တဲ့အဖွဲ့ဖြစ်နေ။အရင်တုန်းကအတိုင်းပဲဆက်ရှိနေပါလိမ့်မယ်။
လက်ရှိအနေအထားကနေတိုးတက်မှုရှိပြီးပြောင်းလဲမှုတွေဖြစ်ပေါ်လာဖို့အတွက်စစ်ကောင်စီကိုအထိနာစေမဲ့စီးပွားရေးအရဒဏ်ခတ်ရေးယူမှုတွေလှုပ်ဆောင်ဖို့လိုအပ်တယ်လို့ Phil Robertson ကအကြံပြုပါတယ
် Need to basically look at the companies that are in their countries and what business they're doing and I think they need
မနင်္ဂနွေမှာယင်းနှိမ့်နှံထားတဲ့ကုမ္ပဏီတွေအနေနဲ့ဘလို့ကဏ္ဍမျိုးမှာယင်းနှိမ့်နှံထားကြတယ်ဆိုတော့ကိုသက်ဆိုင်ရာနိုင်ငံအသီးသီးမှာပြန်သုံးသပ်တာ Now ဥပိုင်ကုမ္ပဏီလိုစစ်တပ်ပိုင်စီးပွားရေးလုပ်ငန်းတွေကိုဒဏ်ခတ်အရေးယူတာလို့စစ်တပ်ကိုစီးပွားရေးအရာအထိနာစေမဲ့ကိစ္စတွေကိုလှုပ်ဆောင်ကြဖို့လိုပါတယ်
။ UNG ဂျာကာလာမျိုးသားညီညွတ်ရေးအစိုးရရဲ့အာဆီယံဆိုင်ရာအထူးသံမကြီးဥပိုလက်တင်ကတော့အာဆီယံအဖွဲ့အတွင်းမြမအရေးကိုထောက်ခံအားပေးကြတဲ့နိုင်ငံတွေနဲ့အတက်အနယ်ဆုံးလက်တွဲဆောင်ရွက်သွားမယ်လို့ပြောပါတယ်
။ဒီထိပ်တီးဆွေးနွေးပွဲမှာမြမနိုင်ငံနဲ့ပတ်သက်လို့သူတို့တတ်နိုင်သမျှအစည်းအဝေးဆွေးနွေးပွဲတွေမှာထည့်သွင်းဆွေးနွေးတာဒီကျန်တဲ့ဆောင်ရွက်ပေးမှုတွေအားလုံးကိုကျွန်တော်တို့ကအားရကျေနပ်မှုရှိပါတယ်။ဆက်ပြီးတော့လည်းပဲကျွန်တော်တို့နီးနီးကပ်ကပ်နဲ့ညီနိုင်တိုင်းမှာဆောင်ရွက်သွားကြဖို့ရှိပါတယ
်။သုံးရကြကျင်းပခဲ့တဲ့ဒီထိပ်သီးဆွေးနွေးပွဲမှာမြန်မာစစ်ကောင်စီအကြီးအကဲကိုဖိတ်ကြားခြင်းမပြုခဲ့ဘဲမြန်မာနိုင်ငံကိုစားပြုနေရာမှာခုံအလွတ်ကိုသာချထားခဲ့ပါတယ်။ထိပ်သီးဆွေးနွေးပွဲကာလအတွင်းမှာလည်းအန်ယူဂျီနိုင်ငံသားရေးဝန်ကြီးဒေါ်စင်မအောင်ကိုအမေရိကန်အစိုးရကဖိတ်ကြားပြီးဒုတိယနိုင်ငံသားရေးဝန်ကြီးဝင်ဒီရှာမာအပါအဝင်အစိုးရအရာရှိတွေလွတ်တော်ကောင်းဆောင်နေတဲ့တွေ့ဆုံခွင့်ပေးခဲ့ပါတယ်။မြန်မာစစ်ကောင်စီကတော့အမေရိကန်အစိုးရရဲ့အခုလိုရပ်တည်လှုပ်ဆောင်ချက်တွေအပေါ်မှာပြင်းပြင်းထန်ထန်ဝေဖန်ခဲ့ပါတယ်။မလေးရှားနိုင်ငံသားရေးဝန်ကြီးကလည်းအန်ယူဂျီနိုင်ငံသားရေးဝန်ကြီးဒေါ်စင်မအောင်ကိုဝါရှင်တန်ဒီစီမြို့မှာမေလ14ရက်နေ့ကတွေ့ဆုံခဲ့ပြီးမြန်မာရေးဖြည့်ရှင်းဆောင်ရွက်ရာမှာအန်ယူဂျီကိုထိတွေ့ဆောင်ရွက်ဖို့ကမ္ဘောဒီးယားနိုင်ငံသားရေးဝန်ကြီးလည်းဖြစ်တဲ့အာဆီယံအထူးကိုယ်စားလှယ်ပရတ်စခွန်းကိုတိုက်တွန်းပြောဆိုခဲ့ပါတယ်ခင်ဗျာ
။တရချင်းတို့ခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တင်းငင်ရင်းနေညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာ။အခုဆက်ပြီးတော့ယူကရိန်းကိုရုရှားကကျူးကျော်တိုက်ခိုက်တဲ့အတွက်ကမ္ဘာစစ်နာရေးခါရှာပါမှုနဲ့ကြုံနေရတဲ့အခြေအနေကိုပြောပြပါမယ်။ဥရောပမှာမြေစီလွာကောင်းပြီးစိုက်ပျိုးရေးကိုအားစိုက်လုပ်ကိုင်တဲ့ယူကရိန်းနိုင်ငံနဲ့ရုရှားရဲ့ကျူးကျော်ထိုးစစ်မှုနဲ့ရင်ဆိုင်နေရတဲ့အခြေအနေကကမ္ဘာစားတောက်ကုန်အထွတ်နှုန်းကိုရိုက်ခတ်မှုကြီးကြီးမားမားဖြစ်စေပါတယ်။တချို့နိုင်ငံတွေဆိုရင်ယူကရိန်းကစားတောက်ကုန်ကြမ်းမရရင်ဆန္ဒရိက္ခာရှာပါမှုနဲ့ကြုံရခြင်းရှိနေပါတယ်။ VOA ပုံပြရုပ်သံမှာမအေးတန်နာကျော်ကတင်ပြပေးထားပါတယ်ခင်ဗျာ
။ယူကရိန်းကအစင်လာရဥရောပရဲ့စစ်ဘက်ကြီးဖြစ်ပါတယ်။မြေကြီးလောက်ကောင်းမွန်ပြီးမြေမျက်နှာပြင်ပြန့်ပြိုးလို့နိုင်ငံရဲ့မြေကြီး80ရာခိုင်နှုန်းထွက်ရက်ဆိုင်ပြိုးတာပါ။2020မှာဆိုယူကရိန်းကကမ္ဘာမှာစီမုံကျင်းနဲ့နေကြစီလိုအစီအစီတင်ပို့မှုအများဆုံးဖြစ်ပါတယ်။ကမ္ဘာမှာပြောင်းတင်ပို့မှုနံပါတ်၄အများဆုံး ဂျုံတင်ပုတ်မှုနံပါတ်5အများဆုံးလည်းဖြစ်ပါတယ်။ဒါပေမဲ့ယူကရိန်းကိုဝင်တိုက်တဲ့ရုရှားကျူးကျော်စစ်ကြောင်းနိုင်ငံရဲ့စိုက်ပျိုးရေးအနာဂတ်လုံးဝပြောင်းသွားခဲ့ပါတယ်။ယူကရိန်းသီးနှံတော်တော်များများကိုအေပီနဲ့မေလကြားမှာစိုက်ပျိုးပါတယ်။ဒီနှစ်တော့စစ်ကြောင်းຫນွေဦးရာသီစိုက်ပျိုးမြေတစ်ဝက်ကျော်ရောင်းနေသွားခဲ့တယ်လို့ယူကရိန်းကပြောပါတယ်။ရူရာဒီစိုက်ပျိုးသီးနှံမှာကဘာလီပြောင်းကြားမုံလာနေကြနဲ့ဘဲဘုတ်ဘဲတို့ပါဝင်ပါတယ်။ထူးခြားတာကစောင်းကြုံကိုစောင်းပေါက်မှာစိုက်ပြီးတော့နှွေးမှာရိတ်သိမ်းတာပါ။ဒီနေ့တော့စိုက်ပျိုးစောင်းကြုံရဲ့60ရာခိုင်နှုန်းကိုပဲရိတ်သိမ်းနိုင်မယ်လို့ယူကရိန်းရဲ့လက်ရာစိုက်ပျိုးရေးဝန်ကြီးရိုမန်လက်ချင်ကမလကရိုက်တာကိုပြောပါတယ်။ယူကရိန်းနိုင်ငံကမြေအများစုကစိုက်ပျိုးထွန်ရနိုင်တဲ့မြေဆိုပေမဲ့တိုက်ပွဲတွေပြင်းထန်တဲ့နိုင်ငံတောင်ပိုင်းကတော့မြေဩဇာအကောင်းဆုံးဖြစ်ပါတယ်။နိုင်ငံတောင်ပိုင်းကနေဂျုံထွက်တော့အမြင့်ဆုံးဖြစ်တယ်လို့အဲ့မှာနှံစားပြောင်းတဲ့ဘာလီလဲစိုက်ကြပါစီမုံချင်းထုတ်လုပ်မှုကတော့နိုင်ငံအနောက်ပိုင်းမှာအဓိကလုပ်ပြီးပြောင်းကိုတော့ယူကရိန်းမြောက်ပိုင်းမှာအများစုစိုက်ပါတယ်စိုက်ပျိုးမှုရောရိတ်သိမ်းမှုရောအောင်မြင်မှုပေါ်မူတည်တဲ့စောင်းစိုက်ပျိုးသီးနှံအထွက်နှုန်းကိုခံမမှုဆော်လွန်နေတယ်လို့ယူကရိန်းအရာရှိတွေကပြောပါတယ်စိုက်ပျိုးရေးအကြံပေးအဖွဲ့တစ်ဖွဲ့ကတော့ကောက်နှံအထွက်နှုန်းတစ်ဝက်ကျော်ကျလိမ့်မယ်လို့ခန့်မှန်းထားတာပါကောင်းတဲ့အထွက်ကောင်းမှုယူကရိန်းလယ်သမားတွေအခက်အခဲများကြီးကြုံနေရပါတယ်။စိုက်ပျိုးရိတ်သိမ်းမှုသူတို့ရာမြေမှာလုံခြုံလို့ရရင်တော့တခြားပစ္စည်းတွေကစစ်ထဲမှာရဖို့ခက်ပါတယ်။လဲလို့သူတော်တော်များများလည်းစစ်ထဲဝင်သွားလို့အလုပ်သမားလည်းရှာရခက်ပါတယ်။အရာရှိတွေကတော့လဲလို့သူတွေကိုစစ်မှုထမ်းတာဝန်ကနေယာယီပလက်ပေးဖို့စနစ်ရှိလာဖို့ကြိုးပမ်းနေပါတယ်။ယူကရိန်းမှာပုံမှန်ဆိုအစားအစာပိုရှန်လို့ပြပတင်ပို့နိုင်တာဖြစ်ပေမဲ့ဒီနေ့တော့ပြည်ရင်းမှာတော့ဘဝလင်းနေမရှိမှဆိုရင်ရပါတယ်။ရလက်ကတော့အစိုးရကအခြေခံစားကုန်တွေကိုပြပတင်ပို့မှုပိတ်ပင်ဒါမှမဟုတ်ကန့်တက်လိုက်ရပါတယ်။ပြပတင်ပို့မှုကန့်တက်တာကယူကရိန်းရဲ့စီးပွားရေးကိုပိုထိခိုက်စေပြီးကမ္ဘာစားတောက်ကုန်ဝယ်လိုအားကိုလည်းတက်ရောက်စေပါတယ်။2020ယူကရိန်းရဲ့ပြောင်းတင်ပို့မှုကတရုတ်နဲ့ဥရောပကိုအများဆုံးဖြစ်ပါတယ်။2020မှာဂျုံတင်ပို့မှုအများစုကအရှေ့လယ်ပိုင်းနဲ့အာရှကိုသွားပါတယ်။ယူကရိန်းစစ်ပွဲကြောင့်ကောက်နှံဈေးတွေတက်ကုန်ပြီးအီဂျစ်နဲ့လေဘနွန်လိုနိုင်ငံတွေမှာအစားအသောက်ရှားပါးကပ်ဆိုင်နိုင်တယ်လို့ကုလသမဂ္ဂကတတိပေးထားပါတယ်ရှင
်။မာရီတနာကျော်စီစဉ်တိဆက်ပေးကြတော့ခင်ဗျာတော်ရရှင်တို့ခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တင်းငင်းငွေညာပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်။တော်ရရှင်တို့အနေနဲ့ VOA မြန်မာပိုင်းကိုဝေဖန်အကြံပေးစာတွေရေးသားပေးပို့လိုကြတယ်ဆိုရင်တော့ကျွန်တော်ရဲ့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်ခင်ဗျာအဲ့ဒီမှာရေးသားပေးပို့လို့ရနိုင်ကြပါတယ်မကြခင်မှာအပတ်စဉ်ခန္ဓာတွေကိုဆက်ပြီးတော့တင်ပြပေးတော့ပါမယ်ခင်ဗျာ
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံ line ကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသက္ကဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံ line ကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Udelset 70B Asia Bin Juru Channel 101ဒါမှမဟုတ် Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်ကျွန်တော်ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။ VOA မြန်မာပိုင်းအင်တာနက်စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ်။ Facebook စာမျက်နှာလိပ်စာက facebook.com/voa.bamis.news ဖြစ်ပါတယ်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူမှုမိတ်ဆွေအရောက်လာခဲ့ပါပြီနော်။
ရရှိနေခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တင်းနှင်းငွေညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားမှာမို့ဒီထက်ကနေမြန်မာကပ္ပမြန်မာမီဒီယာမြေခွင့်အစီအစဉ်မြန်မာပြည်မှာပေးစာများကဏ္ဍတင်းနှင်းကတုဒ္ဒအစီအစဉ်နဲ့ထူးခြားဆန်းပြသတင်းများကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ပထမအဆုံးတော့ကပ္ပမြန်မာမီဒီယာမြေခွင့်အစီအစဉ်နဲ့ဆက်ကြရအောင်ပါခင်ဗျာပြည်သူ့နိုင်ငံတင်ဆက်နေတဲ့ကမ္ဘာမြန်မာမီဒီယာမျိုးကွင်းအစီအစဉ်မှာဒီတစ်ပတ်ခေတ်တစ်ခုကိုရောက်ရှိလာတဲ့အမေရိကန်အာဆီယံဆက်ဆံရေးနောက်ကွယ်ကမြမအရေးကိုဆွေးနွေးတင်ပြမှာပါမအင်ဂျင်နိုင်ကအကူအညီတင်ဆက်ပေးထားပါရခင်ဗျာ
မ အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေခေတ်သစ်တစ်ခုကိုရောက်ရှိလာတဲ့အမေရိကန်အာဆီယံဆက်ဆံရေးနောက်ွယ်ကမြန်မာအရေးအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါပြီးခဲ့တဲ့မေလ12ရက်နေ့73ရက်နေ့တွင်မှာအမေရိကန်အာဆီယံထိပ်သီးအစည်းအဝေးကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC ရှိသမရအိမ်ပြည်တော်မှာကျင်းပပြုလုပ်ခဲ့ပါတယ်ဒီထိပ်သီးဆွေးနွေးပွဲကိုအမေရိကန်ဘက်ကသမရဂျိုးဘိုင်ဒန်ကိုယ်တိုင်ဦးဆောင်တက်ရောက်ခဲ့ပါတယ်အာဆီယံဘက်ကတော့ခေါင်းဆောင်ရှိဦးသာတက်ရောက်ခဲ့တာတွေ့ရပါတယ်မြန်မာစစ်ကောင်စီခေါင်းဆောင်နဲ့ဖိလစ်ပိုင်သမရတို့ဟာထိပ်သီးဆွေးနွေးပွဲမှာပါဝင်ခဲ့ခြင်းမရှိပါဘူးဖိလစ်ပိုင်သမရကတော့သူ့နိုင်ငံမှာရွေးကောက်ပွဲနဲ့တိုက်ဆိုင်နေလို့မတက်ရောက်ခဲ့တာဖြစ်ပြီးမြန်မာစစ်ကောင်စီခေါင်းဆောင်ကတော့ထိပ်သီးဆွေးနွေးပွဲကဖိတ်ကြားခဲ့ခြင်းမရှိဘူးလို့သိရပါတယ်ထိပ်သီးဆွေးနွေးပွဲခန်းမထဲမှာတော့မြန်မာနိုင်ငံနေရာမှာခုံလွတ်တလုံးထားခဲ့တယ်လို့သိရပါတယ်ဒီအကြောင်းကို VOA သတင်းဌာနကအခုလို့ဖော်ပြခဲ့ပါတယ်မြန်မာနိုင်ငံမှာအယက်သားအစိုးရကိုဖယ်ရှားပြီးစစ်အာဏာသိမ်းခဲ့တဲ့အခြေအနေတွေကိုပြသတဲ့အနေနဲ့ဝါရှင်တန်မှာကြာတာပရင်းနေကစတင်လိုက်တဲ့အမေရိကန်အာဆီယံထိပ်သီးအစည်းအဝေးမှာမြန်မာနိုင်ငံအတွက်ထိုင်ကုန်နေရာအလွတ်ထားဖို့နှစ်ဖက်ခေါင်းဆောင်တွေလက်ခံခဲ့ကြတယ်လို့အမေရိကန်မျိုးသားလုံခြုံရေးကောင်စီပြောခွင့်ရပုဂ္ဂိုလ်က VOA ကိုအတည်ပြုပြောဆိုပါတယ်
ရိုက်တာသတင်းဌာနကတော့အာဆီယံနဲ့ဆက်ဆံရေးခေတ်သစ်တစ်ခုရောက်လာတာကိုအမေရိကန်ကကြိုဆိုလိုက်တယ်လို့ရေးသားပါတယ်။ဒေါ်နယ်ထရန့်အစိုးရလက်ထက်မှာလစ်ဟာခဲ့တဲ့အရှိတောင်အာရှဒေသနဲ့ဆက်ဆံရေးကိုပြန်လည်ကူစားနိုင်ဖို့အာဆီယံဆိုင်ရာအမေရိကန်သံမတ်ကြီးတဦးခန့်အပ်မယ်လို့သမ္မတဘိုင်ဒန်ကထိပ်သီးဆွေးနွေးပွဲရဲ့ဒုတိယနေ့မှာပဲကြေညာခဲ့ကြောင်းရိုက်တာသတင်းမှာဖော်ပြထားပါတယ်။ဒီဒီပလိုမတ်ကလည်းအမေရိကန်အာဆီယံအထူးထိပ်သီးဆွေးနွေးပွဲကထွက်ပေါ်လာတဲ့ရလဒ်ကိုဆန်းစစ်ချင်းဆိုတဲ့ခေါင်းစဉ်နဲ့မေလ18ရက်နေ့မှာဆက်ဘက်စတင်စထရင်ဂျီကိုရေးသားထားတဲ့ဆောင်းပါးကိုဖော်ပြထားပါတယ်။အဲ့ဒီဆောင်းပါးမှာတော့အခုလိုထိပ်သီးတွေ့ဆုံမှုဟာတရုတ်လွှမ်းမိုးကြီးမားလာနေတဲ့အာရှဒေသတွင်းမှာသမ္မတဘိုင်ဒန်အစိုးရအနေနဲ့အရှိတောင်အာရှဒေသကိုဆွဲဆောင်စည်းရုံးတဲ့ဂျိုးပန်းအားထုတ်မှုဖြစ်တဲ့အမေရိကန်အာဆီယံမိတ်ဖက်ဆက်ဆံရေးရဲ့အရေးပါတဲ့ခေတ်သစ်တစ်ခုစတင်နေပါပြီ။အာဆီယံနိုင်ငံတွေနဲ့အမေရိကန်ကြားကြီးမားကျယ်ပြန့်တဲ့သဘောတူညီမှုဟာကမ္ဘာတစ်ပိုင်းမှာနောက်ထပ်နှစ်ပေါင်း90အထိမှတ်တမ်းတင်တဲ့ဆက်ဆံရေးဖြစ်လာမယ့်ဆယ်စုနှစ်တွေမှာရှိနေမှာဖြစ်တယ်လို့သမ္မတဘိုင်ဒန်ကပြောကြားလဲဖော်ပြထားပါတယ်။ဒါ့အပြင်နှစ်ဖက်ခေါင်းဆောင်တွေဟာ COVID-19 ကပ်ရောဂါကာကွယ်ရေးရာသီဥတုပြောင်းလဲမှုအခြေအနေတဘာဝကရရှိနိုင်တဲ့တန့်စင်စွမ်းအင်ဆိုင်ရာအခြေအနေပင်လယ်ပြင်လုံခြုံရေးဆိုင်ရာတွေနဲ့အင်ဒိုပစိဖိတ်ဒေသဆိုင်ရာစီးပွားရေးပူးပေါင်းဆောင်ရွက်ရေးတို့ကိုလည်းဆွေးနွေးခဲ့ကြကြောင်းသိရပါဗျ
။ဒါ့အပြင်အမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲအပြီးမှာအချက်28ချက်ပါပူးတွဲသဘောတူညီချက်တစောင်းကိုထုတ်ပြန်ခဲ့ပါဗျ။ဒါ့ပြင်အဲ့ဒီကြေညာချက်မှာယူကရိန်းကိုကျူးကျော်ခဲ့တဲ့ရုရှားကိုပြစ်တင်ချုပ်ရှားထားတာတော့မတွေ့ရပါဘူး။ကြေညာချက်ရဲ့နံပါတ်26မှာတော့မြန်မာနိုင်ငံရေးကိုအချက်တစ်ချက်အနေနဲ့ထည့်သွင်းဖော်ပြထားတာတွေ့ရပါဗျ။မြန်မာနိုင်ငံအတွင်းအကြမ်းဖက်တိုက်ခိုက်မှုတွေချက်ချင်းရဆိုင်ပြီးနိုင်ငံရေးအကျဉ်းသားတွေကိုလွှတ်ပေးဖို့အမေရိကန်နဲ့အာဆီယံနိုင်ငံခေါင်းဆောင်တွေကတိုက်တွန်းတောင်းဆိုထားပြီးမြန်မာရေးအာဆီယံဘုံသဘောတူညီချက်၅ချက်ကိုအချိန်မီအကောင်အထည်ဖော်ဆောင်ရွက်ဖို့ပူးတွဲကြေညာချက်မှာတိုက်တွန်းထားတဲ့အပြင်မြန်မာရေးကိုအာဆီယံပဋိညာဉ်နဲ့အညီလူ့အခွင့်အရေးနဲ့အခြေခံလွတ်လပ်ခွင့်တွေကိုရောင်းပြန်ထင်ဟပ်တဲ့ငြိမ်းချမ်းတဲ့အဖြစ်တရားရရှိရေးအတွက်နှစ်ဆတိုးကြိုးပမ်းသွားမယ်လို့အမေရိကန်နဲ့အာဆီယံခေါင်းဆောင်တွေသဘောတူညီခဲ့ကြပါတယ်။ဒါ့အပြင်မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်နဲ့ကုလသမဂ္ဂအထွေထွေတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်တို့နီးကပ်စွာပူးပေါင်းဆောင်ရွက်မှုကိုအမေရိကန်နဲ့အာဆီယံတို့ကကြိုဆိုကြောင်းနဲ့သူတို့နှစ်ဦးရဲ့ညှိနှိုင်းဆောင်ရွက်မှုတွေဟာအရေးကြီးတဲ့ကြိုးပမ်းအားထုတ်မှုတွေဖြစ်ကြောင်းလည်းပူးတွဲကြေညာချက်မှာဖော်ပြထားပါတယ်။
အေယော်ရီသတင်းဌာနကလည်းမြန်မာနိုင်ငံဆိုင်ရာအမေရိကန်တံအမတ်ဖြင့်2016ကနေ2020ခုနှစ်အထိထမ်းဆောင်ခဲ့ပြီးလက်ရှိအချိန်မှာစတန်ဖို့ဒ်တက္ကသိုလ်ရှိ Walter Shorenstein အာရှပစိဖိတ်သုတေသနဌာနရဲ့အဲ့ပညာရှင်ဖြစ်သူ Scott Marshall ကိုမြန်မာအရေးအကျပ်တဲနဲ့ပတ်သက်လို့ကင်တွယ်ဖို့ဒေတာရင်းနဲ့နိုင်ငံတကာအားထုတ်မှုများရဲ့လက်ရှိအခြေအနေမေးမြန်းထားတာကိုမေလ18ရက်နေ့ကဖော်ပြခဲ့ပါတယ်အဲ့ဒီအင်တာဗျူးမှာ AR ကနိုင်ငံတကာအတိုင်းဝိုင်းနဲ့အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံလိုဒေသဆိုင်ရာအဖွဲ့အစည်းတွေအနေနဲ့မြန်မာပြည်သူတွေကိုဘယ်လိုကူညီသင့်တယ်လို့ထင်ပါတလဲလို့မေးတာကို Scott Marshall ကအခုလိုဖြေကြားခဲ့ပါတယ်။ကျွန်တော်စဉ်းစားမိတာနှစ်ခုရှိတယ်။ပထမတစ်ခုက ဒီပြဿနာကိုအာဆီယံကဖြေရှင်းနိုင်တယ်လို့မထင်ဘူး။တေချာတာကတော့သူ့တစ်ဖွဲ့တည်းနဲ့မဖြေရှင်းနိုင်ဘူး။အာဆီယံရဲ့ဘုံသဘောတူညီချက်၅ချက်ကရည်ရွယ်ချက်ကောင်းကောင်းနဲ့ချမှတ်ခဲ့တာဖြစ်ပေမဲ့အဲ့ဒီအချက်တွေကိုအကောင့်ထဲပေါ်ခြင်းမရှိသလိုကျွန်တော်အမြင်မှာလက်ရှိမြန်မာနိုင်ငံအခြေအနေနဲ့လည်းကိုက်ညီခြင်းမရှိပါဘူး။ဒါကြောင့်လေဒီဘုံသဘောတူညီချက်၅ချက်ကိုအားကိုးနေရင်အမှားပဲဖြစ်မယ်။စေုပ်စုကစင်ကြေတုံတရားကိုလုံးဝငြင်းဆန်ပြီးဘလို့မှအလျှော့ပေးတာကိုလုံးမှမဟုတ်တဲ့အတွက်ကျွန်တော်ကအာဆီယံကိုအရန်ကြီးတော့အပြစ်မတင်ပါဘူး။ဒုတိယစဉ်းစားမိတာကတော့ NUG အစိုးရရဲ့နိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်ကိုမလေးရှားနိုင်ငံခြားရေးဝန်ကြီးကလူသိရှင်ကြားလက်ခံတွေ့ဆုံခဲ့တာကိုတော့ဝမ်းသာတယ်လို့ Scott Marshall ကပြောပါတယ်
။တိုက်ဆိုင်စွာပါပဲ။အမေရိကန်အာဆီယံအထူးထိပ်သီးဆွေးနွေးပွဲပြုလုပ်နေချိန်မှာအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့နိုင်ငံခြားရေးဝန်ကြီးဒေါ်စင်မာအောင်ကိုအမေရိကန်နိုင်ငံခြားရေးဌာနကအစိုးရဧည့်သည်အဖြစ်ဖိတ်ကြားခဲ့တာတွေ့ရပါတယ်။အဲ့ဒီလိုဖိတ်ကြားခဲ့ပြီးအမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးဝင်းဒီရှာမင်းအပါအဝင်အစိုးရထိပ်တန်းတာဝန်ရှိသူများကွန်ဂရက်လွှတ်တော်အမတ်များကဒေါ်စင်မာအောင်ကိုလက်ခံတွေ့ဆုံခဲ့ကြပါတယ်။ဒါဟာအမေရိကန်အစိုးရရဲ့မြန်မာအပေါ်ထားရှိတဲ့မူဝါဒတိတာထူးခြားတဲ့အပြောင်းလဲဖြစ်ရှုမြင်ကြပါတယ်။တချို့ကလည်းအာဆီယံဘုံသဘောတူညီချက်၅ချက်ဟာအာဆီယံအနေနဲ့အောင်မြင်အောင်အကောင့်ထည့်ဖော်ဖို့ခက်ခဲနေတယ်။အာဆီယံတစ်ဖွဲ့တည်းနဲ့မလုံလောက်တော့ဘူး။ဒါကြောင့်အာဆီယံဘုံသဘောတူညီချက်၅ချက်ကိုပိုမိုကျေပြန့်တယ်။နိုင်ငံတကာအစီအစဉ်အဖြစ်အကောင့်ထည့်ဖော်ဖို့အမေရိကန်ရဲ့ကြိုးပမ်းမှုလို့လည်းသုံးသပ်ကြပါတယ်ခင်ဗျာ။
ပြည်တွင်းနိုင်စီစဉ်ပြီးတော့မိုင်းအင်ဂျင်နိုင်ကူညီတင်ဆက်ပေးခဲ့တဲ့ကမ္ဘာမြေမမီဒီယာမြေခွင့်အစီအစဉ်ကိုနားဆင်ကြကြရတာပါခင်ဗျာ။ပြည်အမေရိကန်တန်ကနေတနင်္ဂနွေညပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုတော့မြန်မာပြည်မှပေးစာများကဏ္ဍကိုတင်ဆက်ပေးဖို့အလဲရောက်လာပါပြီ။မိုင်းအေးတန်တာကျော်ကစီစဉ်တင်ဆက်ပေးထားပါတယ်ခင်ဗျာ
။ကင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေသောရရှိများရှင်။ VOE ကိုရေးလာတဲ့သောရရှိတွေရဲ့ပေးစာတွေ၊ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှိတွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်။အခုအရင်ဦးဆုံးသောရရှိတွေရဲ့မှတ်ချက်တူလေးတွေနဲ့စာချင်ပါတယ်။ဆိုတဲ့သရရှင်ကတော့စာတူတူလေးရေးလာတာပါသူကအဆမရှိအဆုံးတော့ရှိပါတယ်တရင်မှန်ပြည်သူထံသို့အမြန်ရောက်ပြီးလေးစားသည်တဲ့တူတူလေးရေးလာပါတယ်ရှင်ပေါ့မြိုင်လေးဆိုတဲ့သရရှင်ရဲ့အစာကိုလည်းဆက်ပြီးဖော်ပြပေးကြပါမယ်နော
်မအေးတနာကျော်ရေကျွန်တော်က VOA ကိုအမြဲနားထောင်အားပေးနေတဲ့ပရိသတ်ပါကျွန်တော်တခုအကြံပေးပါရစေကျွန်တော်စိတ်ကတင်းလျော်ရတဲ့တရင်လေးတွေဘူးတုဒ္ဒရစရာလေးတွေကိုတင်းလျော်ရလူတွေကိုမျှဝေနားထောင်စေလိုပါတယ်အဲ့ဒီလူတွေကသတင်းအကုန်လုံးကိုစိတ်ဝင်စားတာမဟုတ်ကြပါဘူး။အဲ့ဒါကြောင့်သတင်းအစီအစဉ်ပြီးတာနဲ့သူ့အပိုင်းလေးနဲ့သူခွဲပြီးသင်ပေးစေလိုပါတယ်။ဒါမှသူစိတ်ဝင်စားတဲ့အပိုင်းလေးလိုက်ညော့ဒါလေးနားထောင်ကြည့်စမ်းဆိုပြီးပေးရတာအဆင်ပြေမှာမို့ပါ။ VOA ဝိုင်းတော်သားအားလုံးကျန်းမာရွှင်လန်းကြပါစေ
။ဟုတ်ကဲ့ပါ။ပေါ့မြိုင်လေးဆိုတဲ့တော်ရရှင်ကိုပြန်ချပေးကြပါတယ်ရှင်။ကျမတို့အဲ့လိုမျိုးအစီအစဉ်တွေကိုဒီတော်ရရှင်ပြောသလိုမျိုးတင့်တော်ရသတင်းလေးတွေဘုသူရရစရာလေးတွေကိုဝေမျှပြီးတော့နားထောင်စီခြင်းလို့တချို့တစ်ဝက်ကိုအပိုင်းလိုက်တင်ထားပေးပါဆိုလို့ဟုတ်ကဲ့တင်ထားပေးပါတယ်နော်ကျမတို့ရဲ့အင်တာနက်ဆာမျက်နှာမှာတစ်ချက်လောက်တွားကြည့်ပါကျမတို့ရဲ့အင်တာနက်ဆာမျက်နှာက burmese.voanews.com ဖြစ်ပါတယ်စလုံးပေါင်းက burmese.voanews.com ဖြစ်ပါတယ်ရှင်အဲ့မှာကျမတို့အစီအစဉ်တွေကိုဒီနောက်ဆုံးရသတင်းတွေနောက်ပြီးတော့နိုင်ငံတကာသတင်းတွေပြည်တွင်းသတင်းနောက်ပြီးတော့ဗီဒီယိုသတင်းတွေမြန်မာနိုင်ငံတကာအပတ်စဉ်ကဏ္ဍများဆိုပြီးတော့အတိအသီးခွဲပြီးတော့တင်ထားပြပါရနော်အပတ်စဉ်ကဏ္ဍတွေဆိုတဲ့နေရာမှာလဲရုပ်မြင်သံကြားအပတ်စဉ်ကဏ္ဍနောက်ပြီးတော့ရေဒီယိုအပတ်စဉ်ကဏ္ဍအဲ့ထက်မှာကျမတို့အပတ်စဉ်ထုတ်လွှင့်ပေးနေကြဥပမာအမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာစကားဝိုင်းလိုမျိုးဒါမှမဟုတ်ရင်လဲဒီမိုကရေစီလူ့ခွင့်ရင်းနဲ့ခေတ်ပြိုင်ကဘာအဲ့လိုမျိုးအစီအစဉ်တွေကိုသူတို့စာမျက်နှာလိုက်ခွဲကြပြီးတော့တင်ထားပြပါရဒါကြောင့်မို့ဒါလေးနားထောင်ကြည့်လိုက်ဆိုပြီးတော့ပြောလို့ရတဲ့အခြေအနေမှာရှိပါတယ်လို့ဒီစီစဉ်နေအားလုံးကိုလည်းကျမတို့ခွဲတင်ပေးတဲ့အတိုင်း YouTube မှာရောနောက်ပြီးတော့ကျမတို့ view မြန်မာပိုင်းရဲ့ Facebook စာမျက်နှာပေါ်မှာအပုတ်လိုက်အပိုင်းလိုက်တင်ထားပေးပါရနော်ဒါကြောင့်မို့ဒီချက်လောက်ကျမပြောတဲ့လိပ်စာလေးမှာရှာကြည့်စေချင်ပါတယ်ရှင် ပြွေကထုတ်လွှင့်ပေးတဲ့သတင်းလေးတစ်ပုဒ်ကြိုက်လို့ပါဆိုပြီးရေးလာတဲ့သရရှင်တယောက်ရဲ့စာကိုလည်းဖော်ပြပေးကြပါတယ်ရှင်
။ကိုလပိုင်း20ရက်တနင်္လာနေ့မနက်ခင်းအစီအစဉ်မှာလွှင့်ပေးခဲ့တဲ့သတင်းလေးကိုကြိုက်ပါတယ်။သတင်းနာမည်ကိုတေချာမသိလိုက်လို့ရှာမရသလိုပထမဆုံးချိန်နားထောင်ဘူးလားဆိုတော့ဆာဗာတွေလည်းမမှတ်မိဖြစ်နေလို့သတင်းကိုရှာတွေ့ဖို့အတွက်လမ်းစာပျောက်နေပါတယ်။အချိန်ခါသိရင်နောက်တစ်ချိန်ထပ်ပြီးတော့လွှင့်ပေးစေချင်ပါတယ်ဗျ။ VO ရဲ့သတင်းတွေကို Facebook ကနေအမြဲဖတ်သလိုရေဒီယိုကနေလည်းမနက်တိုင်းနားထောင်နေပါတယ်။အခုလိုအချိန်မှာပြည်သူတွေခွန်အားဖြစ်စေမဲ့သတင်းလေးတွေကို VOA မှာတောင်းပေးကြတဲ့ပရိသတ်တွေကိုရောလွှင့်ပေးတဲ့ VOA ကိုရောကျေးဇူးတင်ပါတယ်။ VOA ရဲ့သတင်းမှန်တွေပြည်သူတွေစီကိုအရောက်ထာဝရဆက်လက်စီစဉ်နိုင်ပါစေ။ VOA ကအကူအမတွေအားလုံးစိတ်ချမ်းသာကိုကျမ်းမှရှိကြပါစေဗျာ
။ဒီသရရှင်ကကိုလပိုင်း20ရက်နေ့ဆိုပြီးတော့ဟိုးတော်တော်ကြာကြာလာနေတဲ့ကသတင်းတစ်ပုဒ်ကိုပြောလာတာပါနော်။ကျမသွားပြီးပြန်နာထောင်ကြည့်လိုက်တော့အဲ့ဒီသတင်းလေးကဒီ GG တီဆိုထားတဲ့မောင်းနောက်လိုက်ခင်မယ်ဆိုတဲ့သတင်းလေးဖြစ်ပါတယ်။အဲ့ဒီသတင်းကိုကျမတို့ဒီနိုင်ငံသားဆိုရင်တော့ YouTube မှာနားထောင်လို့ရပါတယ်နော်။ဒီတော့ရှင်ပြောသလိုပဲနားထောင်လို့ကောင်းတဲ့သတင်းလေးဖြစ်ပါတယ်။ဒါပြီးတော့နားထောင်ကြည့်ပါအောင်နော်။ဒါနဲ့အားလုံးသိထားရအောင်ဆိုပြီးတော့ရေးလာတဲ့တော့ရှင်ရဲ့စာကိုဖော်ပြပေးကြပါတယ်ရှင်။သူကတော့ Facebook ပေါ်မှာတွေ့တဲ့သူများရဲ့ post တစ်ခုကိုကိုးကားပြီးတော့သူတွေ့ကြုံနေရတဲ့အဖြစ်အပျက်ကိုပြောလာတာဖြစ်ပါလေ။အဲ့သူကိုးကားထားတဲ့ Facebook post ကတော့ကျွန်မနာမည်တော့မပြောတော့ပါဘူးနော်။အဲ့ Facebook post မှာတော့ဒီနေ့ရန်ကုန်မှာ passport စာအုပ်လာလုပ်တဲ့ CDM ကျောင်းဆရာမတူ passport ရုံးမှာဖမ်းခံလိုက်ရတယ်။အရင်ကတည်းကမေးပြတယ် CDM တမလားလို့တဲ့။သူခင်ဗျာအလုပ်လုပ်ချင်လို့လို့ထင်ပါရဲ့မဟုတ်ဘူးလို့ပြောပြီးတော့လာတယ်တဲ့။ရုံးထဲလဲရောက်ရောစစ်ဆေးပြီးတော့တခါလဲဖမ်းသွားတယ်။အရန်ကိုစိတ်မကောင်းဖြစ်နေရပါတယ်။CGM တမားတွေ passport ရုံးမှာ passport လုံးလို့လုံးဝမရနိုင်ပါတဲ့တခါတည်းဖမ်းပါရင်ရင်းထဲမှာဒီနေ့တကယ်ထိခိုက်ရပါတယ်အဆင်ပြေပါစေညီမလေးရဲ့တဲ့ဒါက Facebook ပေါ်မှာတင်ထားတဲ့ post တခုဖြစ်ပါတယ် passport ရုံးကသူပဲကိုယ်တိုင်ရေးသလားမြင်မြင်တွေ့ရတဲ့သူတယောက်ယောက်ရေးသလားအဲ့ဒီ post ကိုကျွန်တော်တို့စီကိုပို့လာတဲ့သောရရှင်ကတော့သူကြုံတွေ့နေရတဲ့အဖြစ်အပျက်အဲ့လိုအဖြစ်အပျက်မျိုးကိုရေးလာတာဖြစ်ပါတယ
်အဲ့ဒါကတကယ်ပါကျွန်တော်တိတယ်ကတယောက်ဆိုရင်လေ passport လို့ဖို့ yes scan ထောက်ခံစာသွားယူတော့မပုံတယ်မှာအလုတ်ကင်ကတူနာပြူဖြစ်နေလို့ CDM ဆိုပြီးတော့ထောက်ခံစာလုတ်မပြေးပါဘူး။သူကဆိုးရတူနာပြူမဟုတ်ဘူး။ပုဂ္ဂလိကဆေးဟုတ်မှာလုတ်ခဲ့တာပါ။ပြီးတော့ဆိုးရတူနာပြူကြောင်းတက္ကသိုလ်ဇင်းလည်းမဟုတ်ပါဘူး။အပြင်သင်တန်းတက်ပြီးတော့ပုဂ္ဂလိကမှာလုတ်ခဲ့တာပါဆိုတာကိုပြောပြတော့မှလုတ်ခဲ့တဲ့ဆေးဟုတ်ကထောက်ခံစာယူခိုင်းပြီးပြပေးမှထောက်ခံစာထုတ်ပေးတာပါ။
ဒါကတော့ CDM လှုပ်ရှားမှုနဲ့ဒီဆရာနာရှင်ကိုတွန်းလှန်တဲ့ပြည်သူဝန်ထမ်းတွေကိုရားတဲ့ဘက်ကနေအေးအေးယူမှုတွေရှိနေပါတယ်ဆိုတော့ရေးလာတဲ့စာရီတွေကတစောင်ဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ရင်ဖွင့်စာရေးလာတဲ့တော်ရရှင်ရဲ့စာရီကိုလည်းဖော်ပြပေးခြင်းပါတယ်ရှင်။နာမည်တော့မဖော်ပြစေလိုပါဘူး။ရန်ကုန်မြို့ကအခြေအနေတော်တော်ဆိုးနေလို့အခုလိုစာရေးပြီးတော့ရင်ဖွင့်လိုက်ရပါတယ်ဆိုပြီးတော့ကြောက်တော်မြို့နယ်ရခိုင်ပြည်ကရန်ကုန်ရောက်ចောင်းသားတူစာရေးလာပါတယ်ရှင်။
နာမည်တော့မဖော်စီခြင်းဘူးဗျအခုရန်ကုန်မြို့ရဲ့အခြေအနေကတော်တော်ကိုဆိုးွားနေပါပြီကိုယ်တိုင်ခံလာတာမို့အသုံးမကျတဲ့အုတ်ချုပ်သူလူတန်းစားတွေကိုတော့မတိုင်ကျွန်တော်ပါဘူးတိုင်ရင်လည်းဘာမှကိုမထူးတဲ့အတွက်ကျွန်တော်လိုပဲဝိုင်းရည်အတွက်လှူရှားရုန်းကန်နေရတဲ့ပြည်သူလူထုကိုမားကျင်တာပါဒီနေ့အောင်မင်္ဂလာဝေးပြေးခွင့်မှာညီလေးတယောက်ကိုလိုက်ပို့ပေးတာပြန်တော့ YPS ကိုရက်ဆောင်နေတဲ့အချိန်မှာမာဖီးယားဂိုင်းဆန်ဆန်လူမိုက်တမျအဖွဲ့ကကျွန်တော်ဖုန်းကိုအတင်းလူတာမပြီးတော့မျက်နှာကိုတစ်ချက်ဘိုက်ကိုနှစ်ချက်ထိုးခံလိုက်ရတယ်ဗျာသူတို့ကအုပ်စုလိုက်ဆိုတော့ကိုကတော့တယောက်ထဲပါပြီးတော့အသက်၄50အရွယ်ဦးလေးစီကလည်းလူတယ်ဗျာနောက်ပြီးကောင်မလေးတယောက်စီကလည်းလူတယ်ဗျာအဲ့ဒီမှတ်တိုင်မှာပဲဇက်တိုက်လှုပ်သွားကြတာပါဘယ်သူမှလည်းဝင်မပြောရကြဘူးဗျာဓာတ်ပုံမရိုက်ကြဘူးရိုက်တဲ့လူကိုလည်းပြန်ပြဿနာရှာပြီးတော့ရိုက်တော့တာပဲ။ဒါကြောင့်အဖော်ရီမပါပဲမသွားကြပါနဲ့။သွားမယ့်ကိစ္စတွေရှိနေသတိဝရိယတွေနဲ့ပဲသွားစီခြင်းပါလေဗျာ။ပြည်သူလူထုဘဝလုံခြုံဖို့ကိုကိုကိုပဲတေချာသတိထားသွားကြဖို့ VOA ကတဆင့်ပြောပေးစီခြင်းနဲ့ဗျ
။ဒါကတော့ရန်ကုန်မှာတော့မှအခုလိုအခြေအနေတွေကြုံတွေ့နေရတာပါဆိုပြီးတော့ဒီရန်ကုန်ရောက်နေတဲ့ရခိုင်ကသောရရှင်စာရေးပြီးတော့သူကြုံရတဲ့အဖြစ်အပျက်တခုကိုပြောလာတာပါ။ဒီတော့ရှင်ပြောသလိုပဲဆေးရေးပရိပကနဲ့ကြုံတွေ့ပြီးတော့ဆဆရရခက်ခဲနေတဲ့အချိန်မှာအလုံးနဲ့သတိဝရိယရှိပြီးတော့သွားစီခြင်းပါတယ်နော်။ရေကိုရေးလာတဲ့တော့ရှင်ရဲ့စာရီကိုဒီတစ်ပတ်တော့ဒီမှာနေရက်ချင်ပါတယ်နော်။အလုံးအတွက်ပုံမကောင်းမှုအဆင်ပြေတဲ့သတင်းပတ်တစ်ပတ်စနိုင်ပါစေလို့ဆန္ဒပြုပါတယ်ရှင်။
VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။ email ကနေစာရေးမယ်ဆိုရင် bambi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါရဲ့။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းVOA Bambis News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio ကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတိုင်းရိုင်းနားဆင်နိုင်ပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet ဆာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet ဆာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမဧသနာကျော်ပါ။ VOA ကိုလည်းစာရေးကြပါအောင်နော်။သရရှင်နေအားလုံးဘေးရန်တွေကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင်။
မိုက်တနာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်မှပေးစာများကဏ္ဍကိုနားဆင်ကြရတာပါခင်ဗျာအခုဆက်ပြီးတော့သတင်းတွေကတုတအစီအစဉ်ကိုတင်ပြပေးပါမယ်နိုင်ငံတကာကသတင်းတွေကိုကြည့်ရှုနားဆင်ကြတဲ့အခါအဲ့ဒီသတင်းတွေထဲမှာပါတဲ့ထူးခြားတဲ့အကြောင်းအရာအချက်အလက်တွေနဲ့ပတ်သက်ပြီးဘူးတုတရစေဖို့အမှညွညွလင်ကတင်ဆက်ပေးနေတာပါဒီတစ်ပတ်မှာတော့စားနပ်ရိက္ခာအကြက်တဲပြဿနာကိုအများဆုံးရင်ဆိုင်ကြုံတွေ့နေရတဲ့နိုင်ငံတွေအကြောင်းတင်ပြပေးထားပါတယ်ခင်ဗျာ
ယောဂကြီးဖြစ်တဲ့ COVID-19 ယောဂကမ္ဘာနေရာဒေသတချို့မှာဖြစ်ပွားနေတဲ့စစ်ပွဲတွေနဲ့လက်နက်ကိုင်ပဋိပက္ခတွေတနေ့တခြားစိုးရိမ်ပွဲရဖြစ်လာတဲ့ဥလူရာကြီးပြောင်းလဲမှုတွေစတဲ့အချက်လက်တွေနဲ့ဆက်နွယ်ပြီးကမ္ဘာမှာစီးပွားရေးအကျပ်တဲကြုံလာရတာနဲ့အတူလူသားတွေတန်းနေချီပြီးဆင်းရဲမွဲတေမှုတွေနဲ့စားနပ်ရိက္ခာပြက်လက်မှုတွေကိုဒီနှစ်ပိုင်းတွေအတွင်းပိုပြီးကြုံတွေ့လာကြရပါတယ်လက်ရှိ2022ခုနှစ်ထဲမှာစားသောက်ကုန်ဈေးနှုန်းတွေမြင့်မားလာပြီးကုန်စည်စီးဆင်းမှုတွေကလည်းရပ်တန့်သလောက်အခက်အခဲတွေဖြစ်နေတာမို့စားနပ်ရိက္ခာမလုံလောက်မှုတွေပိုပြီးများလာတယ်လို့စားနပ်ရိက္ခာဆိုင်ရာအဖွဲ့အစည်းတွေကပြောပါတယ်။ပြီးခဲ့တဲ့2022ခုနှစ်အတွေ့ကမ္ဘာစားနပ်ရိက္ခာအချက်အတင်းနဲ့ပတ်သက်ပြီးထုတ်ပြန်ခဲ့တဲ့အစီရင်ခံစာတစ်ခုမှာတော့ကမ္ဘာပေါ်ကလူသန်းပေါင်း155သန်းဟာအကြောင်းမျိုးမျိုးကြောင့်စားနပ်ရိက္ခာအကျပ်တဲပြဿနာတွေကိုပြင်းပြင်းထန်ထန်ကြုံတွေ့နေရတယ်လို့ဆိုပါတယ်။ဒီအစီရင်ခံစာထဲမှာစားနပ်ရိက္ခာအခက်အခဲတွေအပြင်းထန်ဆုံးကြုံတွေ့နေရတဲ့နိုင်ငံကတော့ဆိုမာလီယာနိုင်ငံဖြစ်တယ်လို့ဆိုပါတယ်။ဆိုမာလီယာနိုင်ငံလူဦးရေရဲ့60ရာခိုင်နှုန်းနီးပါးဟာအာဟာရချို့တဲ့မှုတွေရှိနေပြီးကလေးငယ်32ရာခိုင်နှုန်းလောက်ဟာအမြဲတမ်းစိုးရိမ်ထိတ်လန့်ခြောက်ခြားမှုတွေနဲ့နေထိုင်နေကြရတယ်လို့ဆိုပါတယ်။ဒီအဖြစ်တွေကဆယ်စုနှစ်တခုကျော်မိုးခေါင်ရေရှားမှုတွေနဲ့အနှစ်30ကျော်ကြာလာပြီဖြစ်တဲ့နိုင်ငံရေးမတည်ငြိမ်မှုနဲ့ပြည်တွင်းပဋိပက္ခတွေရဲ့ဆိုးကျိုးကြောင့်လို့သုံးသပ်ကြပါတယ်။ဒါကြောင့်လဲဆိုမာလီယာနိုင်ငံဟာလက်ရှိကမ္ဘာမှာအစားအစာငတ်မို့ခေါင်းမမှုအရှိဆုံးနိုင်ငံတစ်ခုဖြစ်နေရပါတယ်။အစားအစာလုံလောက်မှုမရှိတဲ့ပြဿနာအကြီးမားဆုံးဒုတိယနိုင်ငံကတော့ယေမန်နိုင်ငံပါ။ယေမန်နိုင်ငံဟာပြည်ရင်းစစ်ပြဿနာကြောင့်ကမ္ဘာမှာလူသားချင်းစာနာထောက်ထားမှုဆိုင်ရာအကျပ်အတည်းအဆိုးဆုံးနိုင်ငံဖြစ်နေတာပါ။ဒီနိုင်ငံကလည်းဆိုမာလီယာနိုင်ငံလိုပဲနိုင်ငံလူဦးရေရဲ့တဝက်နီးပါးဟာအာဟာရချို့တဲ့မှုဒဏ်တွေခံစားနေရပြီးအစာရေစာခေါင်းမမှုကိုရင်ဆိုင်နေကြရပါတယ်။Central African Republic ကတော့ကမ္ဘာမှာတတိယအစားအစာလုံလောက်မှုရှိတဲ့ပြဿနာကိုကြုံတွေ့နေရတဲ့နိုင်ငံဖြစ်ပါတယ်။ 2022ခုနှစ်တည်းကစပြီးတိုင်းသားလူမျိုးစုအချင်းချင်းကြားအကြမ်းဖက်တိုက်ခိုက်မှုပဋိပက္ခတွေဖြစ်လာပြီးတဲ့နောက်အစအစာစိုက်ပျိုးထိုးလုပ်မှုတွေအပေါ်မှာပါထိခိုက်လာတာကြောင့်လူဦးရေရဲ့63ရာခိုင်နှုန်းလောက်ဟာလူသားချင်းစာနာမှုဆိုင်ရာအထောက်ပံ့တွေလိုအပ်တဲ့နိုင်ငံတစ်ခုဖြစ်လာခဲ့ပါတယ်။အစအစာမလုံလောက်မှုနဲ့ငတ်မှုမှုတွေကြောင့်ကလေးငယ် 17 ရာခိုင်နှုန်းကျော်ဟာအသက်5နှစ်မပြည့်မီမှာပဲသေဆုံးနေကြရပါတယ်။နောက်ထပ်ငမ်းမို့ခေါင်းမမှုအများဆုံးကြုံရတဲ့နိုင်ငံတစ်ခုကတော့ချက်နိုင်ငံဖြစ်ပါတယ်။2020ခုနှစ်တုန်းကတော့ချက်နိုင်ငံဟာကမ္ဘာမှာငမ်းမို့ခေါင်းမမှုအများဆုံးဖြစ်ခဲ့တဲ့နိုင်ငံမှာဥရုယာကီပြင်းထန်မှုတန်နဲ့ပြည်တွင်းမငြိမ်းချမ်းမှုတွေကြောင့်လူဦးရေရဲ့35ရာခိုင်နှုန်းကျော်ဟာအဟာရပြတ်လတ်မှုတွေကြုံရဆဲဖြစ်ပါတယ်။ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံကလည်းအစအစာလုံလောက်မှုရှိတဲ့ထိပ်ဆုံး9နိုင်ငံမှာပါဝင်ပါတယ်။လူသားချင်းစာနာထောက်ထားမှုဆိုင်ရာအကြက်တဲတွေနဲ့ရှုပ်ထွေးမှုအများဆုံးလို့သုံးသပ်ပြောဆိုခံရတဲ့အဲ့ဒီနိုင်ငံမှာလည်းအနည်းဆုံးလူ73သန်းလောက်ဟာအစားအစာလုံလောက်မှုမရှိတာတွေကြုံတွေ့နေကြရတာပါဒီနိုင်ငံတွေအပြင်မာဒဂတ်စကာ၊လိုင်ဘေးရီးယား၊ဟေတီ၊တီမောနဲ့ဆီယာရာလီယွန်နိုင်ငံတွေကလည်းကမ္ဘာမှာအစားအစာလုံလောက်မှုမရှိတဲ့ပြဿနာနဲ့အများဆုံးရင်ဆိုင်နေရတဲ့နိုင်ငံတွေဖြစ်ကြပါရဲ့ရှင်
ပညာညိုလင်းစီစဉ်တင်ဆက်တဲ့သတင်းတွေကတုတ္တအစီအစဉ်ကိုနားဆင်ခဲ့ကြရပါခင်ဗျာအခုဆက်ပြီးတော့ကဘာတလွားထူးခြားတဲ့သတင်းတွေကိုလည်းတင်ပြပေးပါမယ်အစားအစာတွေရဲ့အရသာမီးစွမ်းနိုင်မဲ့ဆက်ရုပ်တစ်မျိုးကို UK မှာတီထွင်နေပါတယ် Harry Potter ဇာတ်လမ်းတွေကခွေးတစ်ကစားနည်းကိုတကယ့်ကစားနည်းတစ်မျိုးဖြစ်လာဖို့ပြင်သစ်နိုင်ငံမှာကြိုးပမ်းနေပါတယ်ဒီလိုကဘာတလွားကထူးထူးခြားခြားသတင်းတွေကိုကိုငင်းချမ်းနဲ့မခင်ဖြူထွေးတို့ကတင်ပြပေးကြပါမယ်ခင်ဗျာ
အစားအစာတွေရဲ့အရသာကိုမီးစမ်းနိုင်မဲ့ဆက်ရုပ်တမျိုးကို UK နိုင်ငံမှာတည်ထွင်နေပါတယ်။မိဖို့ကြောင့်ထဲမှာဆက်ရုပ်တွေကိုပိုးပြီးသုံးလာနိုင်ပေမဲ့လည်းအရသာမီးစမ်းတဲ့နေရာမှာတော့လူကိုအားကိုးနေရတာပါ။ကြာကိုပြောင်းလဲဖို့အတွက် Cambridge တက္ကသိုလ်ကအင်ဂျင်နီယာတွေကချက်ရင်းနဲ့အရသာမီးစမ်းနိုင်တဲ့ဆက်ရုပ်တမျိုးကိုဥဆောင်တည်ထွင်နေပါတယ်။လက်ရှိ Cambridge တက္ကသိုလ်ကသိပ္ပံစမ်းသပ်ခန်းမှာတော့ကျဲဥမွေကျော်နဲ့ခရမ်းကျင်သီးကိုစမ်းကြော်နေပြီးအဲ့ဒီကအငံချက်ကိုဆက်ရုပ်ရဲ့အာယုန်ခံကိရိယာကဘလောက်သိရှိနိုင်တယ်လဲဆိုတာကိုစမ်းသပ်နေပါတယ်။ဆက်ရုပ်လက်တံထိပ်ကအရသာခံတဲ့အတန်လေးနဲ့ကျဲဥမွေကျော်ရဲ့နေရာအနှံ့ကိုထောက်ကြည့်စမ်းသပ်ပြီးတော့ဗတ်စုံနဲ့အရသာမြေပုံကိုကွန်ပျူတာထဲမှာဖန်တီးထားပါတယ်။ဝါးစားတဲ့အခါမှာလည်းပြောင်းလဲသွားတဲ့အရသာမျိုးမျိုးကိုသိနိုင်ဖို့အစားအစာကိုအဆင့်အမျိုးမျိုးနဲ့ချိန်လိုက်ပြီးတော့အဆင့်တိုင်းရဲ့အရသာပြောင်းလဲမှုကိုသိနိုင်ဖို့တိုင်တာပါတယ်။ဒီဆက်ရုပ်ဟာအငံတက်တာမကအစားအစာရဲ့ရေတက်ပါဝင်မှုဘလောက်တသမတ်တည်းရှိတယ်လဲဆိုတာကိုလည်းတိုင်တာပါတယ်။ဒီဆက်ရုပ်အောင်မြင်ရင်တော့လူသားတွေနှစ်သက်မဲ့အရသာမျိုးရှိတဲ့အစားအစာတွေကိုဟင်းချက်ကောင်းတဲ့ဆက်ရုပ်ကချက်ပြုတ်ပေးနိုင်မှာပါရှင
်။ Harry Potter ဇာတ်လမ်းထဲက Quidditch ကစားနည်းကိုတကယ့်အားကစားနည်းတစ်မျိုးဖြစ်လာဖို့ပြင်သစ်နိုင်ငံမှာကြိုးပမ်းနေပါတယ်။နိုင်ငံပေါင်း40နီးပါးမှာကစားနေပြီဖြစ်တဲ့ဒီကစားနည်းဟာHarry Potter ဇာတ်လမ်းထဲကဓာတ်ရိုက်ကူးယူထားတာဖြစ်ပြီးတော့တပြက်စီးပြန်တွေအစားဒုတ်ချောင်းတွေကိုပေါင်ကြားညှပ်ထားရတာပါ။နောက်ပြီးတော့အဲ့ဒီဇာတ်လမ်းထဲကဘောလုံးတွေအစားဗောလီဘောနဲ့တခြားဘောလုံးလေးတွေကိုသုံးပြီးလက်နဲ့ကင်ပေါက်ကစားရသလိုမြေပေါ်မှာထောင်ထားတဲ့ဂိုးတိုင်အဝိုင်းထဲကိုလည်းဘောလုံးတွေကိုဝင်အောင်သွင်းရတာပါ။ဇာတ်လမ်းထဲက Golden Snitch ဆိုတဲ့တောင်ပံနဲ့ရွှေဘောလုံးပြန်လေးနေရာမှာတော့တန်နစ်ဘောလုံးတစ်လုံးကိုခြေအိတ်ထဲမှာထည့်ထားပြီးတော့ရွှေအောင်အင်ကြီးဝတ်ထားတဲ့လူတယောက်ရဲ့ဘောင်းမီနောက်မှာချိတ်ထားရတာပါ။တခြားကစားသူကအဲ့ဒီရွှေဘောလုံးကိုဒီလူရဲ့လက်ထဲကနေရအောင်လိုက်လို့ရတာပါ။ဒိုင်လူကြီး9ယောက်နဲ့အတူအကူ2ယောက်ကလည်းကစားတဲ့နေရာမှာစီးကန်းတွေကိုလိုက်နာမှုရှိမရှိတစ်ချိန်လုံးကြီးကြပ်နေတာပါ။ဇူလိုင်လကုန်မှာတော့ဥရောပချန်ပီယံပြိုင်ပွဲကိုအိုင်ယာလန်နိုင်ငံမှာကျင်းပဖို့စီစဉ်နေပြီးတော့ကိုဗစ်ကာယောဂါကြောင့်နှစ်နှစ်ကြာရန်နာထားခဲ့ရတဲ့ဒီပြိုင်ပွဲကိုအခုနှစ်မှပြန်ကျင်းပနိုင်တာပါခင်ဗျာ
။မိတ်ဆွေပြည်အောင်စုနယူးယောက်ပြည်နယ်မှာစစ်မကြီးတကောင်ကိုလူလိုမျိုးတရားဥပဒေကအကာအကွယ်ပေးမလားဆိုတာကိုနယူးယောက်ပြည်နယ်ရဲ့အမြင့်ဆုံးတရားရုံးကဆုံးဖြတ်ဖို့ရှိပါတယ်။ Happy လို့နာမည်ပေးထားတဲ့စစ်မကြီးကို Brown စတိတ်ဆန်ရုံထဲကဘေးမဲ့ဥယျာဉ်ထဲလွှတ်ပေးဖို့တရိတ်ဆန်အခွင့်အရေးကြိုးပမ်းတဲ့အဖွဲ့တွေလှုပ်ဆောင်နေတာပါ။ဒီစင်မကြီး happy ဟာအသက်52နှစ်အရွယ်အာရှဆင်မျိုးဖြစ်ပြီးတော့1989ခုနှစ်ကတည်းကဒီတရိတ်ဆန်ရုံကိုရောက်နေတာပါဒီစင်မကြီးကိုမတရားဖမ်းဆီးထားတဲ့အတွက်အမေရိကန်မှာရှိတဲ့ဘေးမဲ့ဥယျာဉ်နှစ်ခုထဲကတစ်ခုကိုလွှတ်ပေးဖို့တရိတ်ဆန်အခွင့်အရေးအဖွဲ့တွေကလွန်ခဲ့တဲ့၄နှစ်လောက်ကတည်းကတရားရုံမှာရှောက်ထားခဲ့တာပါ ဟေဘီကော့ဘက်စ်လို့ခေါ်တဲ့တရားဥပဒေလုံခြုံမှာစင်မကြီးအနေနဲ့ဒါမှမဟုတ်စင်မကြီးအတွေ့တရားရောက်ကသူဘာကြောင့်အဖမ်းခံထားရတယ်လဲဆိုတာကိုတရားရုံးမှာရှောက်ထားခွင့်ရှိတယ်လို့တရိတ်ဆန်ခွင့်ရေးအဖွဲ့ကပြောပါရယ်။နယူးယောက်ဥပဒေမှာတစုံတရာဆိုတာကိုအတိတ်ပဲဖွင့်ဆိုတာမရှိတဲ့အတွက်လဲစင်မကြီးကိုတစုံတရာအဖြစ်အသိမဲ့ပြုတင်တယ်လို့ဒီအဖွဲ့ကပြောပါရယ်။စင်ရီဟာကိုဘာသာထင်ကျုံနိုင်တဲ့အသိဉာဏ်ကိုပိုင်ဆိုင်ထားတယ်လို့2018ခုနှစ်ကရှောက်ထားတဲ့သူတို့အဖွဲ့ရဲ့ဥတိုက်လျှောက်လွှာထဲမှာရေးသားထားပါတယ်။ Bronx တရိတ်ဆန်ရုံကိုဦးစီးနေတဲ့တားရဲတရိတ်ဆန်ထိန်းသိမ်းရေးအသင်းကတော့ Happy စင်မကြီးကိုကောင်းကောင်းဆောက်ရှောက်ထားတာဖြစ်ပြီးဘေးမဲ့ဥယျာဉ်ထဲကိုလွတ်တာကစင်မကြီးအတွက်မကောင်းဘူးလို့ပြောပါတယ်။ Hebe Corbus ဥပဒေအကာအကွယ်ကိုတရိတ်ဆန်တွေအထိပေးတာဟာဒီခွင့်ရေးတောင်းခံတဲ့လူတွေအတွက်သိသိမ့်စီတယ်လို့တရိတ်ဆန်ရုံညွှန်ကြားရေးမှူးကပြောပါတယ်။2020ဖေဖော်ဝါရီလတုန်းကနယူးယောက်တရားရုံတစ်ခုက Happy စင်မကြီးအတွက်ရှောက်ထားချက်ကိုဒီစင်မကြီးဟာအသိဉာဏ်ရှိပြီးလွတ်လပ်ခွင့်ရှိပေမဲ့လူမဟုတ်တဲ့အတွက်ဆိုပြီးပယ်ချခဲ့ပါတယ်။အဲဒီနောက်အဆင့်ဆင့်အယူခံဝင်လာခဲ့တာအခုနောက်ဆုံးအမြင့်ဆုံးတရားရုံအထိရောက်လာတာဖြစ်ပါတယ်ရှင
်။သမိုင်းမတိုင်ခင်လွန်ခဲ့တဲ့2-9တန်းကမိချောင်းကြောက်ဖြစ်ရုပ်ရှင်တစ်ခုကိုပြည်သူနိုင်ငံမှာရှာဖွေတွေ့ရှိခဲ့တဲ့အတွက်ခေတ်သစ်ရေဂျုံနဲ့ရေငန်မိချောင်းတွေဟာပင်လယ်ထဲကနေကုန်းပေါ်ကိုဘလို့ရောက်လာခဲ့တယ်လဲဆိုတော့တဲလွန်စားတွေပို့ရလာခဲ့ပါတယ်ဒီတတဝဟာအတ္တလန္တိတ်သမုဒ္ဒရာကိုဖြတ်ပြီးပီရူးနိုင်ငံတောင်ပိုင်းကမ်းခြေကိုရောက်လာခဲ့တဲ့အကြောင်းနဲ့ဒီကြောက်ဖြစ်ရုပ်ကျွင်းရဲ့မေးရိုးနဲ့ဥကောင်းငုံကိုလေ့လာပြီးတော့ပီရူးသူတေသနအဖွဲ့ကသုံးသပ်ထားပါတယ်လွန်ခဲ့တဲ့နှစ်တည်းအတွင်းကလည်းဒီမျိုးစိတ်ကအယိုးအစိတ်ပိုင်းတွေကိုစုဆောင်းရရှိခဲ့ပြီးတော့အခုလက်တလောမေးရိုးကိုတွေးရှိခဲ့တာကြောင့်ဒီတတဝဟာပင်လယ်ရေငန်ထဲမှာနေထိုင်ခဲ့ပြီးနောက်ပိုင်းမှာဘလို့စင်ကဲပြောင်းလဲလာတယ်လဲဆိုတာကိုလေးလာနိုင်တယ်လို့သူတေတီတွေကပြောပါတယ်။ဆာကာကိုဆူရှက်ကိုဒိုဗီလို့နာမည်ပေးထားပြီးဒီမီချောင်းရဲ့ဘိုးဘေးတွေဟာ4မီတာလောက်အရှည်ရှိပါတယ်။ပီရူးတောင်ပိုင်းကတဲကန်နာရဟာလွန်ခဲ့တဲ့နှစ်တန်းပေါင်းများစွာကပင်လယ်ချမ်းပြင်ဖြစ်ခဲ့ပြီးတော့ဝေလငါးတွေငမန်းကြီးတွေမီချောင်းနဲ့တခြားရေနေတတ်တော်တွေနေထိုင်ခဲ့တာပါခင်ဗျာ။
ကိုငင်းကြတဲ့မခင်ဖြူထွေးတို့စီစဉ်တင်ဆက်ပေးခဲ့တဲ့ကဘာတလွားထူးခြားဆန်းပြသတင်းများအစီအစဉ်ကိုနားဆင်ကြကြရပါခင်ဗျာဒီကနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲ View American အတန်ကနေတင်းငွေနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါခုဆက်ပြီးတော့နောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုတလဲတင်ပြပေးပါဦးမယ်ခင်ဗျာအာရှခီးဒုတိယခီးတထောက်ဖြစ်တဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာဂျပန်နိုင်ငံကိုဒီကနေ့တင်းငွေနေနေမှာရောက်ရှိသွားပါတယ်တိုကျိုမြို့အပြင်ကယိုကိုတာလေတာစခန်းကိုရောက်ရှိခဲ့တာဖြစ်ပါတယ်မနေ့ပြန်တနင်္လာနေ့မှာဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါနဲ့ဂျပန်ဘုရင်တို့ကိုသမ္မတဘိုင်ဒန်တွေ့ဆုံမှာဖြစ်ပါတယ်အင်္ဂါနေ့မှာတော့ကွက်လို့ခေါ်တဲ့ဩစတြေးလျအိန္ဒိယဂျပန်နိုင်ငံတို့ပါဝင်တဲ့၄နိုင်ငံထိပ်သီးဆွေးနွေးပွဲကိုတက်ရောက်မှာဖြစ်ပါတယ်ဒီခီးစဉ်ဟာသူသမ္မတဖြစ်ပြီးတဲ့နောက်ပိုင်းဂျိုးဘိုင်ဒန်အနေနဲ့ပထမဦးဆုံးအာရှကိုတွားရောက်တဲ့ခီးစဉ်လည်းဖြစ်ပါတယ်ခင်ဗျာသမ္မတဂျိုးဘိုင်ဒန်ရဲ့၃ရက်ကြာတောင်ကိုရီးယားခီးစဉ်မှာဟွန်ဒေးကုမ္ပဏီကအမေရိကန်နိုင်ငံမှာ10ဘီလီယံတန်ဖိုးရှိမဲ့လျှက်စစ်ကားထုတ်လို့ရင်းနဲ့အဲ့ဒီလုပ်ငန်းနဲ့ဆက်နွယ်တဲ့နည်းပညာပိုင်းဆိုင်ရာရင်းနှီးမြှုပ်နှံမှုသဘောတူလိုက်ပါတယ်ခင်ဗျာယူကရိန်းလွတ်တော်မှာပိုလန်သမ္မတအန်ဒရီဒူဒါကတင်းငွေနေမှာမင်းငုံပြောကြားခြင်းအပြင်ရုရှားရဲ့ကျူကျော်စစ်ဆခဲ့ပြီးတဲ့နောက်ပိုင်းလွတ်တော်မှာစကားပြောကြားတဲ့ပထမဦးဆုံးသောနိုင်ငံခြားခေါင်းဆောင်ဖြစ်လာခဲ့ပါတယ်ပိုလန်နိုင်ငံဟာယူကရိန်းဒုက္ခသည်နှစ်တန်းကျော်ကိုလက်ခံထားတာဖြစ်ပါတယ်ခင်ဗျာဩစတြေးလျရဲ့မူဝါဒအပြောင်းလဲတွေကိုပြောဖို့ဂျပန်နိုင်ငံမှာကျင်းပမဲ့ Quad ခေါ်လေးနိုင်ငံထိပ်သီးဆွေးနွေးပွဲကိုတက်ရောက်မဲ့အစီအစဉ်ရှိတယ်လို့အသစ်တက်လာမဲ့ဩစတြေးလျဝန်ကြီးချုပ်အန်တိုနီအယ်ဘာနီစ်ကတင်းငွေနေမှာပြောကြားလိုက်ပါတယ်ခင်ဗျာဒီကနေ့အတွက်သတင်းအကျဉ်းချုပ်ကတော့ဒီလောက်ပါပဲဒီကနေ့အတွက်အစီအစဉ်ထုတ်လို့ရမှုကတော့ Mac Engine 9ဖြစ်ပြီးစက်ပိုင်းဆိုင်ရာ Engineer တွေကတော့ Cornelius Tenor နဲ့ TN1 တို့ဖြစ်ကြပါတယ်ခင်ဗျာကျွန်တော်ကတော့ဇုံဝင်လိုက်ပါVOA အစီအစဉ်လေးကိုကြည့်ရှုနားဆင်ကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်။တော်ရရှိမနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးရန်တွေခတ်သိမ်းကင်းဝေးပြီးတော့လိုအင်ဆန္ဒတွေအများဆုံးပြည့်ဝနိုင်ကြပါစေခင်ဗျာ
This program has come to you from the Voice